To the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မေလ22ရက်တောက်ချနေ့အစီအစဉ်လေးကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မော်ပါရှင်။ COVID-19 ကရောဂါရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရသွားတဲ့တွေကိုတင်ပြပါမယ်ရှင်။ America ပြည်တော်စုမှာ COVID-19 ကြောင့်သေဆုံးသွားသူတွေကိုအောက်မေ့တဲ့အထိမ်းအမှတ်နဲ့အစိုးရရုံးအဆောက်အဦတွေအထိမ်းအမှတ်နေရာတွေမှာ3ရက်အလံတိုင်ဝက်ချထွင်ဖို့သမ္မတဒေါ်နယ်ထရမ့်ကအမိန့်ပေးထားပါတယ်။ဒီနေ့လာနေ့အမေရိကန်မှာကြာရောက်တဲ့အကြဆုံးစစ်သည်များအတွက်အထိမ်းအမှတ်နေမှာအလံတိုင်ဝက်လွှင့်တာဟာလည်းနိုင်ငံအတွက်ပေးဆက်ခဲ့ကြတဲ့စစ်မှုရန်တွေကိုဂုဏ်ပြုကြောင်းပြသတာဖြစ်လိမ့်မယ်လို့သမ္မတကထွက်တဲ့လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။တစ်ချိန်တည်းမှာပဲသမ္မတထရမ့်အနေနဲ့အများပြည်သူကြားသွားတဲ့အခါမှာနှာခေါင်းစည်းအကာမဝတ်ဘူးဆိုရင်မစ္စိဂန်ပြည်နယ်လာဖို့နောက်ထပ်ဖိတ်ခေါ်ချင်မှဖိတ်ခေါ်မယ်လို့မစ္စိဂန်ပြည်နယ်ရှေ့နေချုပ်ကပြောကြားခဲ့ပါတယ်။ဒီထရိုက်မြို့နားမှာရှိတဲ့ Ford Motor ကားဆက်ရုံကိုသမ္မတကြားသပေးနေတဲ့ကသွားရောက်ခဲ့ခြင်းနှာခေါင်းစည်းအကာဝတ်ထားတာမတွေ့ရတဲ့အတွက်အခုလိုပြောကြားခဲ့တာပါ။သမ္မတကတော့သူအမြဲဝတ်ထားပေမဲ့မီဒီယာတွေမြင်တွေ့နိုင်တဲ့အခါတိုင်းမှာတမင်ဝတ်မထားတာလို့ဆိုပါတယ်။ဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ရေးကိုအားနည်းစေနိုင်တဲ့လုပ်ရက်တစ်ခုမှမလုပ်ဖို့အမေရိကန်ပြည်ထောင်စုကတရုတ်နိုင်ငံကိုတတိပေးလိုက်ပါတယ်။ဟောင်ကောင်ကဒီမိုကရေစီတောင်းဆိုဆန္ဒပြပွဲတွေမှာမကြာခဏအကြမ်းဖက်ဆန္ဒပြမှုတွေဖြစ်ခဲ့တာကြောင့်အမျိုးသားလူမျိုးရေးဥပဒေပြဋ္ဌာန်းမယ်လို့တရုတ်လွှတ်တော်ကကြာသပတေးနေ့ကပြောကြားခဲ့ပြီးတဲ့နောက်အမေရိကန်ကအခုလိုတတိပေးလိုက်တာပါ။တကယ်လို့ဥပဒေပြဋ္ဌာန်းခဲ့ရင်အမေရိကန်ကပြင်းပြင်းထန်ထန်ကင်တွယ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားပါတယ်။ဟောင်ကောင်ပြည်သူတွေရဲ့ဆန္ဒကိုစန့်ကျင်တဲ့အမျိုးသားလုံခြုံရေးဥပဒေကိုပြဋ္ဌာန်းခဲ့မယ်ဆိုရင်တည်ငြိမ်မှုအကြီးအကျယ်ပြတ်ပြားသွားနိုင်ပြီးအမေရိကန်နဲ့နိုင်ငံတကာအသိုက်အဝိုင်းရဲ့ပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်မှုခံရမယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရ Morgan Ortega's ကလည်းပြောကြားခဲ့ပါတယ်။ဟောင်ကောင်အရေးမှာတခြားဘယ်နိုင်ငံကမှဝင်ဆွတ်ဖက်ခွင့်မရှိဘူးလို့တရုတ်အစိုးရကဒီကနေ့တုံ့ပြန်ပါတယ်။ဟောင်ကောင်မှာတော့ဒီမိုကရေစီရေလှုပ်ရှားသူတွေလွှတ်တော်အမတ်တွေဟာဒီကနေ့ပြည်မာကြီးအစိုးရဆက်ဆံရေးရုံးရှိတဲ့နေရာကိုခြိတက်ဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်ဟာရှင်ကျန်းဒေသလိုဖြစ်လာနေပြီလို့ကြွေးကြော်ခဲ့ကြသလိုတနိုင်ငံစနစ်နှစ်ခုမူကိုအဆုံးသတ်မဲ့ဥပဒေဖြစ်တယ်လို့ပြောဆိုကန့်ကွက်ခဲ့ကြပါတယ်။ဟောင်ကောင်လွှတ်တော်ရဲ့မှလည်းလွှတ်တော်အမတ်တို့ဆန္ဒပြခဲ့ကြတဲ့အတွက်ရုံးရင်းဆန်ခတ်ဖြစ်ပွားခဲ့ပါတယ်။တရုတ်နိုင်ငံကဒီနှစ်2020ခုနှစ်အတွက်ကာကွယ်ရေးအသုံးစရိတ်ကိုမနစ်ကထက်6.6ရာခိုင်နှုန်းတိုးမြှင့်မယ်လို့ကြေညာပါတယ်။ဒီနှုန်းဟာအနှစ်သုံးအတွင်းမှာကာကွယ်ရေးစီတိုးမြှင့်မှုတွေထဲမှာအနည်းဆုံးနှုန်းဖြစ်ပါတယ်။ဒီကနေ့ထုတ်ပြန်တဲ့နိုင်ငံတော်အစိုးရအသုံးစရိတ်စည်းမှာကာကွယ်ရေးစရိတ်ကိုအမေရိကန်ဒေါ်လာ 188.16 ဘီလီယံနဲ့ညီများတဲ့ရွှေငွေ 1.268 ထရီလီယံသုံးဆွဲမယ်လို့ဖော်ပြထားပါတယ်။ဘေကျင်းမြို့တော်မှာကျင်းပနေတဲ့တရုတ်မျိုးသားလွှတ်တော်မှာဝန်ကြီးချုပ်လီကဲချန်းကပြီးခဲ့တဲ့နှစ်အတွက်စီးပွားရေးသုံးသပ်ချက်ကိုတင်ပြသွားခဲ့ပေမဲ့အခုနှစ်အတွက်စီးပွားရေးတိုးတက်မှုနှုန်းခန့်မှန်းချက်ကိုပြောမသွားခဲ့ပါဘူး
။經濟運行總體平穩，國內生產總值達到99.1万亿元。
အခုနှစ်မှာအလုပ်ကိုင်တည်ငြိမ်ရေးပြည်သူတွေနေမှုထိုင်မှုဘဝတွေအဆင်ပြေရေးနဲ့ဆင်းရဲမွဲတင်မှုတိုက်ဖြတ်ပြီးချမ်းသာကြွယ်ဝတဲ့လူမှုအတိုင်းဝိုင်းဖြစ်အောင်လုပ်ရေးပိုင်းကိုဦးစားပေးလုပ်သွားရမယ်လို့ဝန်ကြီးချုပ်လီကဲချန်းကပြောကြားပါတယ်။1990ခုနှစ်ထဲကထုတ်ပြန်လာခဲ့တဲ့နိုင်ငံရဲ့ပြည်တွင်းအသတင်းထုတ်လွှင့်မှုတန်ဖိုးရင်မှန်းချက်ကိုတော့ဒီနှစ်မှာသူကဘာမှပြောမသွားခဲ့ပါဘူး။ဒါပေမဲ့နိုင်ငံရဲ့ကာကွယ်ရေးနဲ့စီးရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုပိုပြီးလုပ်သွားမယ်အကြောင်းနဲ့ထောက်ပို့ရေးနဲ့ဆက်လက်တဲ့ပစ္စည်းပံ့ပိုးနိုင်စွမ်းကိုတိုးချဲ့သွားမယ်လို့ကတိပြုခဲ့ပါတယ်။VOA အသံဖြစ်ဌာနအပါအဝင်အမေရိကန်အစိုးရရုပ်သံနှင့်ဌာနတွေကိုကြီးကြပ်တဲ့ US Agency for Global Media ရဲ့အကြီးအကဲအဖြစ်သမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားသူကိုအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကအတည်ပြုလိုက်တဲ့အတွက်နောက်တစ်ဆင့်အနေနဲ့အထက်လွှတ်တော်တစ်ခုလုံးမှမဲခွဲနိုင်တော့မှာဖြစ်ပါတယ်။မှတ်တမ်းရုပ်ရှင်တွေရိုက်ကူးသူ Michael Beck ကိုခန့်ထားရေး Republican အမတ်အများစုဖြစ်တဲ့ကော်မတီမှာကြာသပတေးနေ့ကမဲခွဲခဲ့တာမှာ6ခန့်မဲ12မဲကန့်ကွက်မဲ10မဲနဲ့အတည်ပြုနိုင်ခဲ့ပါတယ်။သူရဲ့ဗန္ဒာရေးဆိုင်ရာမှတ်တမ်းတွေနဲ့ပတ်သက်လို့မွေးစွန်းထုတ်စရာဖြစ်နေတယ်လို့ဆိုပြီးဒီမိုကရက်အမတ်တွေဘက်ကစိုးရိမ်မှုတွေရှိတာကြောင့်မဲခွဲအတည်ပြုနိုင်ရေးကိုဆိုင်းထားဖို့ကြိုးစားတာကိုမဲခွဲဆုံးဖြတ်ပြီးပယ်ချခဲ့ပါတယ်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15.53 မြောက်လိုင်းဒိုမီတာ25 kHz 17.83 မြောက်လ ိုင်းဒိုမီတာ32 kHz 933နဲ့ပထမနာရီဘက်မှာတိုင်းလမ်းမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ဒီကနေတောက်ကြနေညာပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးတော့မှာဖြစ်ပါတယ်။စင်ကုန်းနိုင်ငံမှာဒီနှစ်ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူရာနဲ့ချီရှိတာကြောင့်အခုဆိုရင်ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း3000ကျော်သွားပြီဖြစ်ပါတယ်။ဒီနေ့မှာရောဂါကူးစက်ခံသူ612ယောက်ထပ်မင်းရှိပြီးအဲ့ဒီကအများစုဟာပြည်ပကနေအလုလာလုကြတဲ့သူတွေဖြစ်ပါတယ်။နိုင်ငံသားကနေလာပြီးအလုလုကြတဲ့သူတွေနေတဲ့အဆောင်တွေမှာရောဂါကူးစက်မှုတွေနေ့စဉ်ရာနဲ့ချီရှိနေပြီးအခုဆိုရင်ရောဂါကူးစက်ခံသူဟာစုစုပေါင်း3426ယောက်နဲ့သေဆုံးသူ22ယောက်ရှိပါတယ်။စင်ကိုရဲ့လေးစဉ်ယောဂကူးစက်မှုနှုန်းဟာအာရှမှာအမြင့်ဆုံးနေတဲ့ကတခုလည်းဖြစ်ပါလေ။စင်ကိုမှာယောဂကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့ပြီးခဲ့တဲ့ဧပြီလကလေးကကျောင်းနေတဲ့အလုပ်တွေတော်များများကိုပိတ်ထားခဲ့တာပါ။ဒါပေမဲ့နိုင်ငံသားအလုပ်သမားတွေနေတဲ့အဆောင်တွေအပြင်ဘက်မှာကူးစက်မှုနှုန်းတွေနည်းလာတာကြောင့်ကျောင်းနေတဲ့အတူအချို့စီးပွားရေးလုပ်ငန်းတွေကိုဇွန်လမှာပြန်ဖွင့်ဖို့အစီအစဉ်တွေကိုအစိုးရကအခုတစ်ပတ်မှာထုတ်ပြန်ခဲ့ပါလေ။ကုန်ထုတ်လုပ်မှုနဲ့ဗဏ္ဍာရေးဆိုင်ရာလုပ်ငန်းတွေလို့ရောဂါကူးစက်မှုအန္တရာယ်နည်းတဲ့လုပ်ငန်းတွေကိုပြန်ဖွင့်သွားမှာဖြစ်ပြီးတော့လက်လီဆိုင်တွေနဲ့ဆိုင်တွေကိုတော့ဆက်ပြီးတော့ပိတ်ထားမှာဖြစ်ပါတယ်ခင်ဗျာ။မလေးရှားနိုင်ငံမှာတော့ဒီနေ့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရတဲ့သူ88ယောက်ထပ်မင်းရှိတယ်လို့မလေးရှားကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့်မလေးရှားနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း9,338ယောက်နဲ့ဒီဆုံးသူ115ယောက်ထပ်မင်းရှိတယ်လို့မလေးရှားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အိန္ဒိယနိုင်ငံမှာတော့နေ့စဉ်ဗိုင်းရပ်စ်ကူးစက်မှုနှုန်းဟာဒီနေ့မှာတော့အများဆုံးဖြစ်ခဲ့ပါတယ်။အိန္ဒိယမှာဒီနေ့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူရေအတွက်ဟာ6000ကျော်ရှိလာကြောင်းအခုဆိုရင်ရောဂါကူးစက်ခံသူရေအတွက်ဟာ13,800ကျော်သွားခဲ့ပြီဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာနှစ်လကြာရန်နာထားတဲ့ပြည်တွင်းလေကြောင်းစီးစဉ်တွေကိုပြန်မဖွင့်ခင်လေးမှာပဲအခုလိုနေ့စဉ်ရောဂါကူးစက်မှုနှုန်းကစံချိန်တင်လောက်အောင်များခဲ့တာပါ။အိန္ဒိယနိုင်ငံမှာစီးပွားရေးလုပ်ငန်းတွေကိုပြန်လည်စတင်ဖို့အတွက်လူတွေကိုအိမ်ထဲကနေအပြင်မထွက်ဖို့မိန့်ထုတ်ထားတာတွေကိုဖြစ်ဖြစ်ချင်းရှော့ချလာနေပြီးတော့ပြည်နယ်တွေကိုလည်းလုပ်ငန်းတွေနောက်တစ်ဆင့်ဘယ်တော့ပြန်ဖွင့်မယ်ဆိုတာကိုသတ်မှတ်ဖို့အတွက်လုပ်ပိုင်ခွင့်အာဏာတွေပို့ပေးထားပါတယ်။အိန္ဒိယပြည်တွင်းလေကြောင်းလိုင်းတချို့ကတော့လာမယ့်တစ်လနေ့မှာပြန်ပြီးတော့ပြေးဆွဲမှာဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့နောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ၄ယောက်နဲ့တောင်ကိုရီးယားမှာတော့20ရှိပါတယ်။တောင်ကိုရီးယားမှာကျောင်းတွေကိုဗိုလ်ထုနေကပြန်ဖွင့်နေဖြစ်တာကြောင့်ဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်ရအောင်အာဏာပိုင်တွေဘက်ကအပြင်းထန်လှုပ်ဆောင်နေကြပါတယ်ခင်ဗျာ။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာမုံတိုင်းနဲ့ခံလိုက်ရတဲ့ကောလ်ကတာမြို့ကိုဒီနေ့မှာတော့ရောက်ခဲ့ပြီးတော့မုံတိုင်းကစားရေးအတွက်အကူအညီတွေပေးမယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်။ဝန်ကြီးချုပ်မိုဒီဟာကောလ်ကတာမြို့ကိုမရောက်ခင်မှာစိုက်ကလုန်းမုံတိုင်းကြောင့်ထိခိုက်ပျက်စီးသွားတာတွေနဲ့ရေလွှမ်းမှုသွားတဲ့နေရာတွေကိုလေနဲ့ကြီးရှုခဲ့ပါတယ်။အန်ဖန်စိုက်ကလုန်းမုံတိုင်းဟာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဆယ်စုနှစ်တခုကျော်ကာလအတွင်းမှာအင်အားအပြင်းဆုံးဝင်ရောက်တိုက်ခိုက်ခဲ့တဲ့မုံတိုင်းလည်းဖြစ်ပါတယ်။မုံတိုင်းဟာဗိုလ်ထုနေကအိန္ဒိယနိုင်ငံအရှေ့ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပြီးတော့မုံတိုင်းကြောင့်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအခုအချိန်ထိသေဆုံးသူ96ယောက်ထပ်မရှိတယ်လို့သိရပါဗျ။မုံတိုင်းကြောင့်ရေကြီးပြီးတော့အဆက်အသွယ်ပြတ်တောက်သွားတဲ့နေရာတွေနဲ့အခုခါမှာအဆက်အသွယ်ပြန်ရနိုင်ဖြစ်တဲ့အတွက်ထိခိုက်သေဆုံးတွေလည်းထပ်တိုးလာမှရှိတယ်လို့အာဏာပိုင်ပြောပါတယ်။ဒါပေမဲ့လည်းမုံတိုင်းမဝင်ရောက်ခင်မှာလူ3000ကျော်ကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးနိုင်ခဲ့တဲ့အတွက်ထိခိုက်သေဆုံးမှုတွေရောနေတယ်လို့သုံးသပ်နေကြပါတယ်။ဝန်ကြီးချုပ်မိုဒီကတော့နောက်ဘင်္ဂလားပြည်နယ်ဒီမုံတိုင်းနယ်ပြန်လည်ထူထောင်နိုင်ဖို့အတွက်အကူအညီတွေပေးသွားမယ်ဆိုပြီးတော့ကြေညာပေးထားပါတယ်။ကောလ်ကတာမြို့မှာလက်မဆက်သွယ်ရေးပြန်လုပ်နိုင်အောင်စီမံသာယာရေးဖွဲ့ရေးအရက်ဖက်လုံခြုံရေးအရာရှိတွေနဲ့ရဲတပ်ဖွဲ့တွေကအချိန်မိုးတွေလုပ်နေကြကြောင်းဒါပေမဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ကန့်သတ်ချက်တွေရှိနေတာကြောင့်လူအင်အားအတော်လေးနည်းနေတယ်ဆိုပြီးတော့ကောလ်ကတာတူးမြို့တော်ဝန်ကပြောပါတယ်။ပြည်သူတွေကိုသိနိုင်ဖို့အတွက်ရဲတပ်ဖွဲ့ကတော့ဒီနေ့မှာဒရုန်းတွေကိုသုံးပြီးတော့ကြီးစုပြပြီးတော့မုံတိုင်းကြောင့်ခမန်းကြီးအဖြစ်တစ်ပင်1000လောက်လက်ရခဲ့တယ်ဆိုပြီးတော့သိရပါတယ်ခင်ဗျာ။အမေရိကန်မြောက်စုမှာကျောင်းလာတက်တဲ့နိုင်ငံသားကကျောင်းသားတွေကိုဝယ်ရပြီးတဲ့နောက်အမေရိကန်မှာအလုပ်လုပ်ခွင့်ပေးတဲ့ Optional Practical Training OPD အစီအစဉ်ကိုရပ်ဆိုင်ဖို့အမေရိကန်အထက်လွှတ်တော်မှ၄ယောက်ကသမ္မတကိုစာရေးသားတောင်းဆိုလိုက်ပါတယ်။အမေရိကန်အစိုးရရဲ့လက်ရှိအမိမြေလုံခြုံရေးဝန်ကြီး Chad Wolf ကနိုင်ငံသားကျောင်းသားတွေ OPD အစီအစဉ်နဲ့အလုပ်လုပ်နေတဲ့အပေါ်မှာအမေရိကန်အစိုးရအနေနဲ့စိုးရိမ်နေလို့ရေဒီယိုအင်တာဗျူးတစ်ခုမှာပြောကြားလိုက်ပြီးတဲ့နောက်အထက်လွှတ်တော်အမတ်၄ယောက်ကသမ္မတထရမ့်အစိုးရကိုပကြသေးခင်ကစာရေးသားပေးပို့လိုက်တာဖြစ်ပါတယ်။ဒါမဲ့လည်းအမေရိကန်အစိုးရအနေနဲ့ OPD စီစဉ်ကိုရပ်ဆိုင်းလိုက်မယ်ဆိုရင်အမေရိကန်စီးပွားရေးအတွက်ဝင်ငွေတွေကိုထိခိုက်သွားနိုင်တယ်လို့ကြေညာသူတွေကဗီဒီယိုကိုပြောပါတယ်။အမေရိကန်တက္ကသိုလ်တွေအနေနဲ့နိုင်ငံတကာကျောင်းသားတွေစီကနေရတဲ့ဝင်ငွေဟာနှစ်စဉ်အမေရိကန်ဒေါ်လာ40ဘီလီယံလောက်ရှိတာကြောင့်ဒီစီစဉ်ကိုရပ်ဆိုင်းလိုက်မယ်ဆိုရင်ကျောင်းတက်ဖို့စည်ရင်ပေးသွင်းတာတွေလည်းဒီလိုသာသာရောနေလာနိုင်ပြီးဝင်ငွေလည်းထိခိုက်လာနိုင်တယ်လို့ပြောပါရခင်ဗျာ ဒီရီကနေတောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်နော
်ကိုဗစ် -19 ရောဂါပိုးတန်လျာနဲ့ quarantine လို့တည်တံ့ထားစောင့်ကြည့်သူအားလုံးကိုအခုမေလ18ရက်နေ့ကစပြီးရာထုံးပြည့်စစ်ဆေးပေးဖို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကညွှန်ကြားထားတယ်ဆိုတာတင်ဆက်ပေးပါမယ်ကျွန်မစုစုပါကိုဗစ်လူနာတွေနဲ့အနီးကပ်ထိတွေ့ခဲ့သူတွေအပါအဝင်ပြည်ပကနေပြန်ဝင်လာသူတွေကရောဂါလက္ခဏာရှိသူတွေကိုသာအရင်ကစစ်ဆေးပေးခဲ့ပေမယ့်ဧပြီလ15ရက်နေ့ကစပြီးမေလ16ရက်နေ့အတွင်းကျူဝင်သူဦးရေ900ခန့်နှုန်းကနေ10000ခန့်နှုန်းအထိစစ်ဆေးပေးခဲ့တယ်လို့သိရပါတယ်ဒါပေမဲ့အခုမေလ18ရက်နေ့ကစပြီးကွာရန်တင်းဝင်နေသူတိုင်းကိုရောဂါရှိမရှိစစ်ဆေးပေးသွားမယ်လို့ဒီကနေ့ပြုလုပ်တဲ့ပြည်ထောင်စုလွှတ်တော်ပုံမှန်အစည်းအဝေးမှာပြည်ထောင်စုဝန်ကြီးထောက်တာမြင့်ထွေးကပြောပါတယ
်18ရက်မြန်စပြီးတော့ကျွန်တော်ကအကုန်စစ်ပါမယ်လေနဲ့လာတဲ့လူတွေအကုန်စစ်ပါတယ်ကုန်းနှန်းလာတဲ့အကုန်စစ်ပါတယ်နော်အဲစစ်ဖို့လည်းကျွန်တော်မေလ18ရက်နေ့ကညွှန်ကြားလိုက်ပါပြီဒီနေဆက်တင်မှာလုပ်တဲ့ volunteer တွေစီးမှာရှိတဲ့ risk ဝန်ထမ်းတွေနေဆက်ကြမှာအကုန်စစ်ပါ
တော်လာကနတ်ထားသူတိုင်းမှာကိုဗစ်ရောဂါပိုးရှိမရှိရာပြစေးပေးနေတာဒီကနေ့နဲ့ဆို6ရက်ရှိသွားပါပြီ။အဲဒီကာလအတွင်းမှာပြည်ပကနေရောက်ရှိလာသူတွေက16ဦးမှာဒီရောဂါပိုးရှိကြောင်းကိုစစ်ဆေးတွေ့ရှိခဲ့ပါတယ်။ကိုဗစ်လူနာတွေက62ရာခိုင်နှုန်းလောက်ကရောဂါလက္ခဏာမပြဘဲဗိုင်းရပ်စ်ပိုးရှိနေသူတွေဖြစ်လို့ပြည်သူတွေအနေနဲ့ပေါ်ပေါ်ဆက်ဆက်မနေဖို့ကိုကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကသတိပေးနေတာပါ
။လူတစ်ယောက်ဒီရောဂါရနေ40ရာခိုင်နှုန်းကကျွန်တော်တို့ပဲလူပေါင်း။နောက်40ရာခိုင်နှုန်းကပြားလေးနည်းနည်းပြားမယ်လေ၆နံပဲကိုလည်းမိတာဖြစ်တယ်။နောက်15ရာခိုင်နှုန်းကဆေးရုံတက်ရမယ်အောက်ဆီဂျင်တို့ပဲ။နောက်5ရာခိုင်နှုန်းဒီ critical care ICU လို့ပဲ။ဆိုတော့ဒီပထမ80လောက်ကရောဂါရှိနေသို့တော်လေကျွန်တော်တို့ရဲ့ပြည်သူကျန်းမာရေးကာကွယ်ရေးလုပ်တဲ့ကွယ်ဒီ40 80ရာနေဆက်ပြီးမကူးချင်းဖြစ်ပါလေ။အကယ်၍သာကျွန်တော်တို့ပြည်သူကျန်းမာရေးလှုပ်ဆောင်မှုညံ့နေဆိုရင်ဒီ80ရာနေကိုအရန်ပြတ်နေလိုက်။အခုအချိန်ကြီးတော့ကျွန်တော်တို့ဒီလောက်တရားကြိုပဲရှိပါသေးတယ်
ဒါကတော့ဒီကနေ့ပြုလုပ်တဲ့ပြည်အောင်စုလွှတ်တော်အစည်းအဝေးမှာဒေါက်တာမြင့်ထွေးပြောသွားတာဖြစ်ပါတယ်ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ဒေသင်းမနဲ့ထုတ်ပြန်ပြီးချိန်အထိဆိုပြည်တွင်းမှာကိုဗစ်လူနာပေါင်း199ဦးအထိရှိခဲ့ပြီးအဲ့ဒီထဲကသေဆုံးသူ6ဦးနဲ့ရောဂါပိုးကင်းစင်လာသူ108ဦးအထိရှိထားပြီးဖြစ်ပါတယ်ကိုဗစ်ရောဂါရှိမရှိတက်ခွဲအတည်ပြုနိုင်မှုကိုရန်ကုန်မြို့မှာရှိတဲ့အမျိုးသားကျန်းမာရေးတက်ခွဲမှုဆိုင်ရာဌာနနဲ့စစ်သူတွေနာဦးစီးဌာနတို့မှဆွေးဆွေးပေးနေပြီးဒါမဲ့ဆွန်လာပထမဘလောက်ကစပြီးမန္တလေးတောင်ကြီးနဲ့မော်လမြိုင်မြို့တို့မှာလည်းတက်ခွဲဆွေးဆွေးပေးနိုင်တော့မယ်လို့သိရပါတယ်။ရှင်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။အ
ာဂတိလိုက်စားရဆိုရဲဆွဲချက်နဲ့အချိန်တစ်နှစ်ကြာအောင်တရားရင်ဆိုင်နေရတဲ့တင်းနှင်းလာတိုင်းဝန်ကြီးချုပ်ကိုအလုံးနဲ့ထောင်နဲ့230ကြာခံမှုတိုင်တရားရုံးစွတ်တော်ကဒီကနေ့အမိန့်ချလိုက်တဲ့အပေါ်အမြင်အမျိုးမျိုးကိုတင်ပြပေးမှာပါကျွန်တော်ကတော့ဇော်ချက်ပါယာရုအာနာလုံပိုင်ခွင့်ကိုသုံးပြီးနိုင်ငံဘဏ္ဍာအလွဲအသုံးပြုခဲ့တဲ့တင်းနှင်းလာတိုင်းဝန်ကြီးချုပ်ဟောင်းဒေါက်တာလဲလဲမော်ကိုအာဂတိလက်ဆောင်မှုတက်ဖြတ်ရေးကော်မရှင်ကအမှု၄ခုနဲ့တရားစွဲခဲ့ပြီးတိုင်တရားစွတ်တော်ကအလုံးနဲ့ထောင်နဲ့230တပေါင်းနဲ့ချက်ခံမှုဒီကနေ့အမိန့်ချလိုက်ပါလေတရားရုံးအမိန့်နဲ့ပတ်သက်လို့တနင်္လာနေ့တိုင်းတရားရေးဦးစီးမှုဒေါက်အေးအေးတန်ကဗီဒီယိုကိုအတည်ပြုပါတယ်
။ဟုတ်ပါတယ်။ဒီကောင်မြေချခံစီဆိုတော့အားလုံးကောင်ဒီမီတာ30ဟုတ်ပါတယ်လို့နော်။အင်ဂျင်နီယာတက်လို့ရတယ်နော်။အင်ဂျင်နီယာတက်လို့ရရေပေါင်း30ပဲနော်။
ဝန်ကြီးချုပ်ဟောင်းဒေါက်တာလက်လောင်မော်ကိုအာဂတိလက်ဆောင်မှုဆွဲချက်နဲ့2019မတ်လ17ရက်မှာတမဒဦးဝင်းမြင့်ကတာဝန်ကနေရက်ဆဲခဲ့ပါတယ်။မတ်လ25ရက်မှာသူနဲ့အမှုကျွဲ3ယောက်စုစုပေါင်း4ယောက်ကိုတဝဲမြို့တိုင်းတရားစွတ်တော်မှာအမှုကိုပထမဆုံးစစ်ဆေးခဲ့တာပါ။လမ်းဦးစီးကိုကျပ်ငွေ1ဘီလီယံလုံပိုင်ခွင့်ချပေးပြီးခင်မုံးပိုင်ဆိုင်တဲ့ခြံကို CEO ကဟိုင်းတဲ့အမှုတဝဲလေရင်ခွင့်ပြုပြင်ဖို့ကြက်သိန်း4ယောက်သုံးပြီးခြုံဝဲရှင်းခဲ့တဲ့အမှုတဝက်ခရိုင်မှာ CS ပြေဖို့ GDS ကုမ္ပဏီနဲ့စာချုပ်အလွတ်ချုပ်ဆိုခဲ့မှုနောက်ဆုံးတမှုကတော့ GDS ကုမ္ပဏီကိုပဲစောင့်လို့ရလုပ်ငန်းတွေချပေးခဲ့တဲ့အမှုဒါရီအလုံးကိုဒေါက်တာလဲလော်မော်တစ်နှစ်လောက်တရားရင်ဆိုင်ခဲ့ရတာပါပထမအမှုအတွက်10နှစ်ဒုတိယအမှုအတွက်10နှစ် GDS ကုမ္ပဏီနဲ့ပတ်သက်တဲ့အမှုနှစ်ခုပေါင်းအတွက်10နှစ်စုစုပေါင်း230ကြာခံမှုတရားရုံးကဆုံးဖြတ်လိုက်တာပါဝန်ကြီးချုပ်ဟောင်းဒေါက်တာလဲလဲမော်အမှုမှာပါဝင်ပတ်သက်သူတွေပူးကျွဲအာဂတိလိုက်ဆောင်မှုကျူးလွန်သူတချို့လွတ်မြောက်နေပါတယ်ငွေကြေးပမာဏများရဲ့အာဂတိမှုဖြစ်လို့ဒေါက်တာလဲလဲမော်တဦးပဲတရားရင်ဆိုင်ခဲ့ရတဲ့အပေါ်မှာပြန်သုံးသပ်ကြည့်ဖို့တခြားပတ်သက်သူတွေကိုလည်းအာဂတိကော်မရှင်ကဖော်ထုတ်ပေးဖို့တောင်းဆိုလာကြပါတယ်
။ဥပဒေရောရှင်းလာနိုင်တဲ့ဒီကွဲစိတ်ကြီးတစ်ခုလုံးလိုင်းမှာသာလျင်ဒီတခြားသူကစစ်စစ်ရောက်မဲ့လူတွေရောဒေသခံတွေအမြင်မှာရှိကောင်းရှိပါလိမ့်မယ်။ကျွန်တော်ရဲ့အကူအညီပြောချင်တယ်ဆိုရင်လို့လေလောက်လောက်စင်ဒီအာဂတိမှုတွေနဲ့ပတ်သက်လိုက်ရင်ဆက်စပ်ပတ်သက်တဲ့သူမှတမျှကို
တနင်္လာနေ့တိုင်းဥပဒေထောက်ကူပြုအဖွဲ့ကဦးအောင်နိုင်ကိုပြောသွားတာပါ
ဒီနေ့တရားရုံးကိုစူဝေးရောက်ရှိလာတဲ့တနင်္လာရီတိုင်းဒေသခံတချို့ကြားထဲမှာလည်းဒီကိစ္စကိုလေးထားပြောနေကြပါတယ်။တရားရုံးရှိကိုတွားရောက်ခဲ့တဲ့ဒေသခံတချို့ကို VOA ကဆက်သွယ်ခဲ့ပါတယ်။တဝဲဒေသခံဦးတန်ဝင်းကသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်။ကျွန်တော
်တို့ဒေသခံတွေကလည်းမှတံတရားဖြစ်နေကြတာတကယ်လို့သူ့လောက်ခဲ့တဲ့သူကသူတယောက်တည်းမဟုတ်ဆိုရင်သူအသေးစိတ်ကတ်ခံမှုမနည်းလာဘူးလားပဲ။ဒါကျွန်တော်တို့ဒီကိုဆိုရမယ်ဟာပဲ။
ဘိမျိုးဒေသခံဦးတင်ကိုကိုဦးကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်
။နိုင်ငံတော်သမားတွေကိုကျွန်တော်တားချက်ထုတ်တဲ့အခြေအနေကပါဝင်ပတ်သက်သူများအားလုံးကိုကြီးကြီးရောရေးယူပေးပါရန်ဆိုတဲ့ကျွန်တော်တားချက်မျိုးမဟုတ်ခဲ့ဘူးလို့ကြားခဲ့ရတယ်။ကြားတာတော့စံပြနေတဲ့ကြီးကြီးရောရေးယူပေးပါရန်လည်းပါတဲ့အခါကျတော့စံပြဆိုတော့တယောက်တည်းပဲဥပဒေအဖြစ်နဲ့
။ဝန်ကြီးချုပ်ဟောင်းဒေါက်တာလဲလဲမော်ကိုအာဂတိလာဆောင်မှုတိုက်ဖြတ်ရေးဥပဒေပုံမှန်55နဲ့အမှုခွဲပြီးဆွဲဆိုခဲ့ရပါ။သူ့ရဲ့နေအိမ်ကိုလည်းပြည်သူ့ဗန္ဓာအဖြစ်သိမ်းဖို့တရားရုံးကဆုံးဖြတ်ခဲ့ပါတယ်။သူ့အမှုတွဲမှာ GGS ကုမ္ပဏီတာဝန်ရှိသူ၃ယောက်ကိုလည်းအလုပ်နဲ့ထောင်ဒဏ်10နှစ်အမိန့်ချထားပါတယ်။ကျွန်တော်စောထပ်ပါရန်ကုန်ကနေပြည်ပို့ခဲ့တာပါ
။ကမ္ဘာအနေနဲ့ ICJ နိုင်ငံတကာတရားရုံးအစီရင်ခံစာကိစ္စမှာအစိုးရနဲ့ပူးပေါင်းဆောင်ရွက်ထားသလိုကမ္ဘာတပ်ဖွဲ့ဝင်တွေရဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့လဲစုံစမ်းစစ်ဆေးအရေးယူဆောင်ရွက်နေတဲ့အကြောင်းပြောဆိုခဲ့တဲ့တင်ကိုပြောပြပေးသွားပါမယ်။ရခိုင်မြောက်ပိုင်းကရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံအနေနဲ့ ICJ နိုင်ငံတကာတရားရုံးဂျာဖြတ်အစီရင်ခံစာအရပထမဆုံးအစီရင်ခံစာကိုအခုလာမယ့်မေလ23ရက်နေ့နောက်ဆုံးထားတင်သွင်းရတော့မှာပါ။အဲ့ဒီဖြစ်ရမှာတက်မတော်တပ်ဖွဲ့တွေပါဝင်ပတ်သက်နေတာမို့တက်မတော်ဘက်ကလိုအပ်တဲ့အချက်လက်နဲ့ဥပဒေပိုင်းဆိုင်ရာဆောင်ရွက်ချက်တွေမှာအစိုးရနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့တက်မတော်ပြောခွင့်ရသူဘုံမှုချုပ်စောမင်းထွန်းကဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။နိုင်ငံတော်အစိုးရအနေနဲ့လိုအပ်တဲ့အချက်လက်တွေကိုဒါညွှန်ကြားပြီးတောင်းခံတာရှိပါတယ်။ဒါနဲ့ပတ်သက်ပြီးကြကျွန်တော်တို့အနေနဲ့တက်မတော်အနေနဲ့ပြည့်စုံစုံတိတိကျကျလိုက်နာဆောင်ရွက်ပြီးကြတိတိပြည့်စုံတိတိကျကျကျွန်တော်တို့ပြန်လည်ပြီးကြဒါတင်ပြပြီးဖြစ်ပါတယ်။ဥပပေါင်းဆောင်ရွက်မှုပေါ့ဥပပေါင်းဆောင်ရွက်မှုလည်းဒီညွှန်ကြားချက်အတိုင်းကျွန်တော်တို့ပေးပြီးကြလှုပ်ဆောင်တာကိုလုံဆောင်ပြီးဖြစ်တယ်လို့ကျွန်တော်ပြောလို့ပါတယ်။ဒါအပြင်ဒါနဲ့ပတ်သက်ပြောကြရကြမှန်လိုအပ်ချက်တွေပေါ့နော်။ဆောင်ရွက်လျက်ရှိပါတယ
်။ဒါအပြင်ရခိုင်ပြည်ပခါနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အကြီးသက်အစီရင်ခံစာမှာဖော်ပြထားတဲ့တက်မတော်တက်ဖွဲ့ဝင်တွေရဲ့ကျူးလွန်မှုတွေကိုလည်းစုံစမ်းစစ်ဆေးအရေးယူနိုင်ဖို့စစ်ဖက်ဥပဒေတိုင်းစုံစမ်းစစ်ဆေးနေပြီးဒီစစ်ဆေးမှုတွေကိုပွင့်လင်းမြင်သာစွာစစ်ဆေးမှုတွေလုပ်ထားတယ်လို့သူကပြောဆိုလိုက်ပါတယ်
။ဒါပေမဲ့ကြာခုနပြောတဲ့မောင်နှုတ်ချုပ်ကြီးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဟာနဲ့ပတ်သက်ပြီးကြာကျွန်တော်တို့တွေပထမအဆင့်ဖြစ်တဲ့စုံစမ်းစစ်ဆေးရေးဟိုကော့တော့ inquiry တွေကိုကျွန်တော်တို့ဆောင်ရွက်လျက်ရှိပါတယ်။အပြစ်ရှိခြင်းမရှိခြင်းကကျွန်တော်တို့ကဒီတိုင်းဆုံးဖြတ်လို့မရအောင်တရားရုံးကပဲဆုံးဖြတ်လို့ရတယ်။အကြမ်းတော့အနေနဲ့ပြောတာပြောနိုင်တာကတော့ကျွန်တော်တို့အနေနဲ့ဒီလိုမျိုးနော်ပြစ်မှုတွေဒီလိုမျိုးနဲ့ပတ်သက်တဲ့ဟာတွေမကောင်းဘူး။ဒါတရားဥပဒေနဲ့ညီဆုံးတဲ့အကြောင်းအရာတွေဒီလူတွေနဲ့ပတ်သက်ပြောကြကြတယ်လို့ညင်ပန်းနှိပ်စက်မှုတွေရှိကြလို့ရှိတယ်။တာဝန်မှုကြောင်ဝင်ခံမှုအပြည့်နဲ့ကျွန်တော်တို့ဒါအရေးယူဆောင်ရွက်သွားမှာဖြစ်တယ
်။ပြီးခဲ့တဲ့ဇန်နဝါရီလကထုတ်ပြန်ခဲ့တဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပြည့်အသက်အစီရင်ခံစာမှာ2019ခုနှစ်ဩဂုတ်လ25ရက်နေ့ကနေစက်တင်ဘာ5ရက်နေ့အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေဥပဒေမဲ့လုပ်ရက်တွေကိုတက်မတော် ARSA အပါအဝင်အဖွဲ့အစည်းတွေကကျူးလွန်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်။ဘူးသီးတော်မျိုးနဲ့ကုကြောပြင်းမှာဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့တက်မတော်ဘက်ကစစ်ခုံရုံးတင်အရေးယူဆောင်ရွက်နေတာတွေရှိပေမဲ့နိုင်ငံတကာဘက်ကရောပြည်တွင်းဘက်ကရောပွင့်လင်းမြင်သာမှုမရှိဘူးလို့ဝေဖန်မှုတွေရှိပါတယ်။ဒါပေမဲ့ကုတာပြင်းရွာကိစ္စမှာစစ်ခုံရုံးနဲ့တက်မတော်ဘက်ကအရေးယူမှုကိုမကြောင်ရင်ထုတ်ပြန်သွားမယ်လို့ဘုံမှုချုပ်စော်မင်းထွန်းကပြောဆိုလိုက်ပါတယ်။အခုရပိုင်းအတွင်းအင်တာနက်လူမှုကွန်ရက်မှာပြန့်နှံ့နေတဲ့စစ်သင်္ဘောပေါ်မှာအမျိုးသား၅ဦးကိုရိုက်နှက်နေတဲ့ဗီဒီယိုဖိုင်နဲ့ပတ်သက်လို့တက်မတော်ဘက်ကဟုတ်မှန်တယ်လို့ဝန်ခံထားပြီးဒါနဲ့ပတ်သက်လို့လိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့ဗိုလ်မှူးချုပ်စုံမင်းထွန်းကပြောဆိုထားပါတယ်။မြမစစ်တပ်အနေနဲ့ရိုဟင်ဂျာကျေးရွာတွေကိုမီးရှို့တာရဲသားတွေကိုနှိပ်စက်တပ်ဖြတ်တာစသဖြင့်အစိုးရကာလကအပြင်းထန်ဝေဖန်ခဲ့ရသလိုပဲအခုနောက်ပိုင်းမှာဆိုရင်လေရခိုင်ဒေသကအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာနှိမ့်ဆက်တာတွေရှိတယ်ဆိုပြီးလူခွင့်ရေးအဖွဲ့တွေကထုတ်ပြန်ထားပါတယ်။ ဒါကြောင့်လေတခိုင်မှာဒုတိယအကျော်စစ်ရာဇဝမှုတွေလူသားမျိုးနယ်ပေါ်ကျူးလွန်တဲ့ရာဇဝမှုတွေဖြစ်နေကြလားလို့တော့ကုလလူခွင့်ရေးကိုယ်စားလှယ်ဟောင်းကသူ့နောက်ဆုံးစီရင်ခံစာမှာမိကုန်ထုတ်ခဲ့ပြီးပါတယ်မြန်မာအစိုးရရောမြန်မာတပ်မတော်ကပါနိုင်ငံတကာသူ့နေရဲ့လူရင်းသားဆိုတဲ့အတုံးကိုလက်မခံပေးမဲ့လို့အခုICJကိစ္စမှာရောတခြားလူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေအပေါ်မှာပါဖြစ်ရ
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ်-19ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုကြာရီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့
ဖန်ဆီးခံထားရတဲ့ကြောက်စိုက်ဒေသခံငါးဦးကဒီကနေ့မှာစစ်တွေခံရတဲ့အရာယူမှာရုံထုတ်ခဲ့တာကိုပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။တမ်တော်ဖက်ကဖန်ဆီးထားတဲ့ပုံနှံကြောင်းမျိုးနဲ့ကြောက်စိုက်ဒေသခံငါးဦးကိုဒီကနေ့မှာစစ်တွေခံရတဲ့အရာယူမှာရုံထုတ်ခဲ့ပြီးဖန်ဆီးခံထားတဲ့ဦးမင်းစိုးရဲ့မိသားစုဝင်ကိုစိုးဝင်းကပြောပါတယ်။တရားရုံးထုတ်ခဲ့ခြင်းကကိုဒီမျိုးရုံထုတ်
ကျွန်တော်တို့စစ်တွေကိုတရားစွဲတင်နိုင်ဖို့ပြီးရင်အမှန်စစ်ဆေးနိုင်ဖို့ဒါစစ်ရည်ရဲ့ဖြစ်ပွားတော့ဖြစ်တဲ့အကြောင်းဆိုဒါဒီဒီပေါ်မှာလုံးတဲ့အကြောင်းချေရတဲ့ပတ်တဲ့ပေါ်ကြာကျွန်တော်တို့ဖြစ်စဉ်ဖြစ်ရအမှန်တိုင်းကျွန်တော်တို့ကတရင်ဟုတ်ပြန်ကြတယ်
ဖန်စီခံထားရတဲ့မိသားစုဝင်တွေကတော့ဖန်စီခံထားရသူတွေမှာပြင်မရှိတာကြောင့်သူတို့ရဲ့အမှုကိုတရားမျှတစွာဆောင်ရွက်ပေးဖို့လိုတယ်လို့ဖန်စီခံထားရတဲ့ဦးမင်းစိုးရဲ့မိသားစုဝင်ကိုစိုးဝင်ကပြောပါတယ
်အမှုကိုလေးခုမှတရားမျှတတာနဲ့သိချဆောင်ရွက်ပေးရင်လည်းကျွန်တော်တို့က
လက်ရှိချိန်မှာကြောက်စိုက်ကြီးရွာကဖန်စီခံထားရသူ၅ဦးကိုဘလို့ဥပဒေပုံမှန်နဲ့တရားစွဲဆိုထားတယ်ဆိုတာမသိရသေးပေမဲ့သူတို့ကိုလာမည့်မေလ26ရက်နေ့မှာထပ်မံရုံးထောက်စစ်ဆေးမယ်လို့ကိုစိုးဝင်းကပြောပါတယ်။ရခိုင်နောက်ပိုင်းမှာ2019ဖေဖော်ဝါရီလကနေ2020ခုနှစ်မလ20ရက်နေ့ထိမြို့နယ်73ခုမှာကျန်းဖက်တိုက်ပြည်ရဲ့ဥပဒေနဲ့ရေးယူခံထားရတဲ့အမှုပေါင်း100ကုမှုရှိတယ်လို့ရခိုင်ပြည်နယ်ဥပဒေရှုပ်ကပြောဆိုထားပါတယ်။တပ်မတော်သတင်းစာရှင်းလင်းပွဲမှာတော့အဖွဲ့ကိုကျန်းဖက်အဖွဲ့ဖြစ်တမတ်ညင်ညာပြီးတဲ့နောက်ပိုင်းမှာအဲဟာကျန်းဖက်လုပ်ရတဲ့ပုံပြီးကျူးလွန်လာတာမို့ဒေသတွင်းတိုက်ပွဲတွေပို့ဖြစ်လာရတာလို့ဖြေရှင်းထားပါတယ်လက်ရှိရှင်ဒီရခိုင်နောက်ပိုင်းရဲ့ရှင်းပြနေဘလောက်ဝမျိုးနေတယ်မှာတိုက်ပွဲတွေပြင်းထန်နေပြီးတိုက်ပွဲတွင်းမှာရာသားဖန်စီခံရတာတို့လည်းအများပြားရှိနေပါတယ်ကျွန်တော်တက်နိုင်ရခိုင်ကနေတင်ပြပို့ထားတာပါ
မျိုးဆက်ပွားကျမကြီးပညာပေးနဲ့ပတ်သက်လို့တင်ယုံညွှန်းနှမ်းမှာထည့်သွင်းထားမှုအပေါ်ဝေဖန်မှုတွေကြောင့်ပညာရေးဌာနအနေနဲ့အတုံးအနှုံးတွေကိုပြန်လည်စီစစ်ပြင်ဆင်သွားမယ်ဆိုတာကိုပြောပြပါမယ်ကျမအင်တနာထုံးပါမည်ပညာခင်မှာတရင်အချက်အလက်အဖြစ်အပျက်တွေကိုလူတိုင်းအလွယ်တကူသိနိုင်တာကြောင့်ကျောင်းသားကျောင်းသူတွေအနေနဲ့မမြင်သင့်မကြားသင့်တာတွေနဲ့နှိစက်မှုတွေရှိနေတဲ့အတွက်အမှားအမှန်ခွဲခြားသင်ယူနိုင်စေဖို့ဒီသင်ခန်းစာကိုထည့်သွင်းတာလို့ပညာရေးတာဝန်ရှိသူတွေကပြောပါတယ်။တသမာရန်သင်ယူသေးဘဝတွက်တာကျွမ်းကျင်စရာဘာသာရပ်မှာပါဝင်တဲ့မျိုးဆက်ပွားကျမ်းမာရေးနဲ့ဆယ်ကျော်သက်အရွယ်များပေါင်းသင်းဆက်ဆံရေးသင်ခန်းစာတွေထည့်သွင်းတာဟာအသက်အရွယ်အလိုက်တည်တည်တဲ့အကြောင်းအရာတွေကိုနားလည်နိုင်ဖို့ဖြစ်တယ်လို့အထူးခံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကိုလေးဝင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါအများသုံးနေကြသလို Sex Education နိုင်ငံဆိုင်ရာပညာပေးသဘောထက် Reproductive Health Education မျိုးဆက်ပွားကျန်းမာရေးပညာပေးလို့သာသုံးစွဲစီစဉ်တယ်လို့ဦးကိုလေးဝင်းကပြောပါတယ်
အများကြီးတော့ကျွန်တော်အဲ့ဒီ sex education ဆိုတဲ့စကားလုံးကိုတိတ်မတုံးနေကြပါဘူးဖြစ်နိုင်လို့ရှိရင်အဲ့ဒီ sex education တော့ more comprehensive sexual education ပေါ့အဲ့လို set လို့အတန်းကြားလိုက်တယ်ဒါဆိုဒီကြတော့ဒီတာမန်ပေါ့နော်ဟိုလူတွေကနေပြီးတော့ဘယ်ရောက်သွားလဲသူအဲ့ဒီဟိုတခြားပေါ့နော် entertainment ဘက်ကိုရောက်သွားတယ်လို့ကျွန်တော်အဲ့လိုမြင်တယ်ဒါကြောင့်ဖြစ်နေလို့ရှိရင်တော့မျိုးဆက်ပွားကျမကြီးပေါ့နော်ဗမာလူဆိုရင်တော့ဒါမှမဟုတ်ရင်တော့ကျွန်တော်တို့က reproductive health education ပေါ့ဒါနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ဒီအဲ့လိုပဲသုံးနေကြပါတယ်
မျိုးဆက်ပွားကျန်းမာရေးကိုသင်တဲ့အခါကျောင်းမှာလက်တွေ့သင်ကြားမဲ့ဆရာဆရာမတွေကိုလည်းတိတိကျကျသင်တန်းပေးထားပြီးဖြစ်တယ်လို့ပညာရေးသုတေသနစီမံကိန်းနဲ့လေ့ကျင့်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ကပြောပါရယ်။သင်ကြားပေးမဲ့ဆရာဆရာမတွေကိုဘာသာရပ်တွေရဲ့သဘောတဘာဝကိုရှင်းပြတာအဲ့ဒီဘာသာရပ်တွေကိုသင်ကြားပေးတဲ့အခါမှာသင်ခန်းစာရဲ့ရည်ရွယ်ချက်ကိုသင်ချာသိအောင်ဘယ်လိုတွေဆောင်ရွက်ရမယ်ဆိုတာတွေကိုသင်တန်းတွေအစဉ်အဆက်ပေးထားပြီးဖြစ်တယ်လို့ပညာရေးသုတေသနစီမံကိန်းနဲ့လေ့ကျင့်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာဝင်းထွန်းကပြောပါရယ်။
ဆရာတို့ရဲ့အစီအကံပညာဦးစီးဌာနဆရာဆရာမတွေအပြင်ကိုဆက်ပြီးတော့ဆရာတို့လိုအပ်တဲ့ဟိုပြင်ပဆိုတာတော့ဆရာတို့အစီအကံပညာဦးစီးဌာနဆရာဆရာမမဟုတ်တဲ့လူတွေပါထည့်ပြီးတော့သင်တန်းပေးထားတာဖြစ်ပါတယ်ဒီကတော့လေ
ဒါပေမဲ့လည်းဒီသင်ခန်းစာအပေါ်မှာဝေဖန်ပြောဆိုမှုတွေစိုးရိမ်မှုတွေတိုးနေတာကြောင့်ဒီထဲကအသုံးအနှုန်းတွေကိုစစ်စစ်ပြင်ဆင်သွားမယ်လို့လည်းပညာရေးဌာနကထုတ်ပြန်ထားပါတယ်ဒီလိုတင်တဲ့အခါကျောင်းသားတွေအနေနဲ့အယူအဆလွဲမှားသွားတာတင်ကြားတဲ့ဆရာဆရာမရဲ့တင်ကြားမှုပုံစံမမှန်မှားတွေကိုစိုးရိမ်တဲ့ကျောင်းသားမိဘတွေလည်းရှိနေပါတယ်။ကျောင်းသားမိဘတဦးဖြစ်တဲ့ကိုကျော်ဝနာကတော့တင်ကြားမှုပုံစံလွဲချုံမှားကိုစိုးရိမ်နေပါတယ်
။မိဘတယောက်အနေနဲ့စိုးရိမ်လို့ရှိရင်တင်တဲ့ဆရာဆရာမရဲ့အနေအထားပေါ့နော်။ဥပမာအများကြီးမူတည်နေတဲ့ဆိုတော့ဆိုလိုချင်တာကဘာလဲဆိုတော့တင်ကြားပေးတဲ့ဒီကလေးတွေနားတဲ့သဘောပေါက်ဆိုင်အောင်လို့တင်ကြားပြီးတဲ့ဆရာဆရာမဆိုတိုင်းကဒီနားနဲ့ပတ်သက်ပြီးတော့တော့ဘယ်လောက်ကြီးပြင်လာထားတယ်အဲ့ရနဲ့ပတ်သက်ပြီးတော့ဟိုကျမ်းမာရေးနဲ့ပတ်သက်ပြီးသိပညာမူတူတာဘယ်လောက်ရှိလဲဆိုတော့ဟိုအများကြီးမူတည်တယ်အဲ့တော့တချို့ပြင်လိုက်လို့ဒီပြင်ရိုးတိုင်းပြင်လိုက်လို့နားလဲတော့ပေါ့မှုလွဲသွားလို့ရှိရင်အန္တရာယ်ကြီးတယ်
ဒီမျိုးဆက်ပွားကျမကြီးပညာပေးသင်ခန်းစာနဲ့ပတ်သက်လို့ဗုဒ္ဓဘာသာကလျာဏယူဝအတင်းကြီး 1MBA အပါအဝင်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့အမျိုးသားရေးလှုပ်ရှားမှုအဖွဲ့တွေကဒါကိုမြမရှင်ကြီးမှုနဲ့မကိုက်ညီဘူးဆိုပြီးကန့်ကွက်နေတာတွေရှိပါတယ်။မြမနိုင်ငံမှာဘဝတက်တာကျွမ်းကျင်စရာဘာသာရပ်ကို1998ခုနှစ်ပညာရေးညှင့်တင်မှုအစီအစဉ်အရအခြေခံပညာအဆင့်ကနေစတင်ပြီးတင်ကြားခဲ့တာပါ။2003-2004စာတင်နှစ်မှာ UNICEF ကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ရဲ့ညီပညာအကူအညီကိုယူပြီးတင်ယိုးပြုစုခဲ့တယ်လို့နောက်ပိုင်းမှာသက်ဆိုင်ရာပညာရပ်ပိုင်းကျွမ်းကျင်သူတွေနဲ့ညှိနှိုင်းပြီးတင်ယိုးရေးဆွဲခဲ့တာဖြစ်တယ်လို့ပညာရေးတာဝန်ရှိသူတွေကပြောပါတယ်။ဒီမှာအင်တနာထုံးမှာရန်ကုန်မြို့ကနေတရင်ပြပူတာဖြစ်ပါတယ
်။စီရေးတင်မှမှုတွေဖြစ်ပွားနေစဉ်ရခိုင်ပြည်နယ်နဲ့ချင်းမြစ်နယ်ပလက်ဝဆစ်ဆောင်စခန်းတွေမှာ COVID-19 ရောဂါကူးစက်မှာစိုးရိမ်နေရတဲ့အခြေအနေကြောင်းတင်ဆက်ပေးချင်ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါမြန်မာနိုင်ငံမှာ COVID-19 ကူးစက်များရောဂါပြန့်နှံ့မှုရှိလာနေတဲ့တစ်ချိန်တည်းမှာပဲစည်ရေးပြည်ပခပြင်းထန်နေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလက်ဝဆစ်ဆောင်စခန်းတွေမှာရောဂါကူးစက်မှာစိုးရိမ်နေကြပါတယ်။ရခိုင်ပြည်နယ်တွင် COVID-19 ရောဂါကူးစက်ခံရသူလူဦးသွေးရှိလာပြီးနောက်ပိုင်းလူနေထူထပ်တဲ့ဆစ်ဆောင်စခန်းတွေမှာဒီရောဂါကူးစက်သွားမှာကိုစိုးရိမ်နေကြတာပါ။အထူးသဖြင့်လိုအပ်ချက်တွေများပြားနေတဲ့ဆစ်ဆောင်စခန်းတွေမှာရောဂါကူးစက်မှာစိုးရိမ်နေရတယ်လို့ရခိုင်တိုင်းဒေသမြို့နယ်များစီယုံသွင်းမှုကုစစော်သွန်းကပြောပါတယ်
ဒီလျှောက်သခင်တွေမှာတော့တချို့ရုပ်ပြရန်အလဲဝေးပြီးတော့မှတကယ်တချို့မှကြတော့နိုင်ရှာကပြန်လာကြတယ်တချို့သူတွေကဒီမိသားစုတွေရှိနေတဲ့ဒီကန်တွေနဲ့တော်ပြတာမျိုးတော့မိသားစုကိုလာပြတာမျိုးတော့ပေါ့နော်ဒါမျိုးတွေရှိတယ်အဲ့ဒီကန်တွေမှာကဒီမတ်တွေတော့မရှိဘူးရေလက်စစ်မိုးအတွက်ရေနဲ့ဆက်ပြလို့မရှိဘူးခလေးနဲ့တတိယတွေများနေကြအစားအရာမပြေတော့ဘူးပြည်သူတို့အပြောင်းအလဲမှာသူတို့ကောင်းအောင်အနားယူနိုင်တာအဲ့ဒါလည်းမရှိဘူးအဲဆိုရတဲ့ခုက
ယောဂဘိုးပြန့်နှံ့ကူးစက်မှုမရှိစေဖို့အတွက်ညွန့်နယ်ရက်ွက်ကျေးရွာလိုက်ကွာရန်တီးစင်တာတွေဖွင့်လှစ်ထားတယ်ဆိုပေမဲ့လိုအပ်ချက်တွေရှိနေစေလို့ကုစစော်ထွန်းကဆက်ပြောပါတယ
်ဒီကွာရန်စင်တာတွေကိုအစွားဖက်ကရေးတော့ဆိုလို့ရှိရင်ဒီအစားအသောက်တွေကို3000ကျော်ထပ်ပေးတာရှိရယ်ဒီစီးရီးမျိုးအပါဝင်အကုန်လုံးမျိုးတွေမှာဆီနီယာမျိုးကစပြီးတော့မှမပြေတော့ဘူးလို့ပြောပါတယ်အစွားဖက်ကမပြေတဲ့အခါမှာကွာရန်ကိုတဲ့သူတွေမှာနေငါပြီးတော့မှခမင်းလေးပိုးပိုးကအပြင်ပြေးရတယ်ရှိတယ်သူတို့ကိုယ်တိုင်ဝေစားဖို့ကြားတဲ့တော်လေးပဲဝေကြီးကတချို့မှမပါလာဘူးပေါ့နော်အခြေတိတ်ရှိတယ်ပေါ်ရတဲ့ခန္ဓာတွေမှာအသားနေနေတဲ့အနေအထားမှလည်းရှိတယ
်ရခိုင်ပြည်နယ်တောင်ပိုင်းဇန်သွဲနဲ့တန်ကုန်းမြို့နယ်မှာမလေးရှားပြန်လို့ COVID-19 ရောဂါဗိုင်းရပ်တွေ့ရှိရတယ်လို့ကျန်းမာရေးဝန်ကြီးဌာနကမေလ19ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်တရှိရခိုင်ပြည်နယ်တွင် COVID-19 ရောဂါထိန်းချုပ်ကာကွယ်မှုနှင့်ပတ်သက်လို့ပြည်နယ်ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာစိုးဝင်းပိုင်ကအခုလိုပြောပါတယ်
။ခ
ကျွန်တော်တို့ကြိုတင်ကွယ်တာအသိပညာပေးတာပေါ့နော်ဒါပဲကာကွယ်ဆေးလက်မရှိသေးတော့ကာကွယ်ဆေးလက်လက်ထုတ်လို့မရဘူးတော့ဒီတွေအဲဒီမှာအသိပညာနဲ့ကျွန်တော်တို့ဒါရတဲ့အဲဒီလူလူဝေးချောင်းမှုလက်စီမှုဝိုင်းလင်းကချောက်ချောင်းလာလို့ရှိတယ်ဗျဆောင်းကြည့်တယ်မရလူနာတော့ရှောက်စေဒီဝိုင်းလင်းဝင်နေတဲ့လူတွေကဒီကနေဆက်မရကျွန်တော်တို့စစ်ထားတယ်အဲဒီမှာနှစ်ယောက်ပဲပေါ်ဆက်ကြတယ်ဗျနော်အ
ကျွန်တော်စကမ်းပါဝင်မြို့ထဲမှာကိုဗစ်-19ရောဂါကူးစက်မှာဆွေးရင်လည်းလို့ပလက်ဝမြို့ကြီးမြို့ဖွာဦးစိန်ထွန်းလှကပြောပါတယ်ကျွန်တော်ပလက်ဝမြို့တွေကအခုအိမ်နဲ့ဆက်တူတွေကဒေသအခြေအနေအသင်းကမပြေသေးတော့လိုအပ်တဲ့ဆေးဝါးတွေနဲ့တိတိကျကျနေတော့မရှိသေးဘူးခင်ဗျာဆိုတော့ဆွေးနေတဲ့ကြားအားလုံးကြောက်ရွံ့နေကြတာပဲခင်ဗျာဒီပေါ်ကတော့တိတိကျနေတယ်ဆိုတော့လေလက်ရှိချင်းမြင့်နယ်မှာကိ
COVID-19 yoga te taipwa cha lene dwe thima ma sui ni ya delu su ba de. ဒီခိုင်းပြည်နယ်နဲ့ချင်းပြည်နယ်ပလဲဝမြို့နယ်ဘက်မှာမြန်မာစစ်သားနဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့စစ်ရေးတပ်မှမှုတွင်ဒီ2020ခုနှစ်မှာလက်နက်ကြီးပါဝင်၄ကြောင်းပြည်ကမှုကြောင့်အရသာ80လောက်သေဆုံးပြီးအများပြားဒဏ်ရာရရှိခဲ့ပါတယ်။ COVID-19ကူးစက်မြန်ရောဂါပြန့်နှံ့မှုရှိလာတဲ့အချိန်မှာနှစ်ဖက်စလုံးအပြည့်ရဆဲဖို့လူမှုဖွဲ့စည်းတွေနိုင်ငံရေးပါတီတွေကနေတောင်းဆိုနေပေမဲ့နှစ်ဖက်တိုက်ပွဲရပ်တန့်နေတဲ့အချိန်ဒီမှာမရှိသေးပါဘူး။ကျွန်တော်နိုင်ကိုအိမ်ပြည်ဦးမြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
VOA American တိုင်းရဲ့ Radio နဲ့ ရုပ်မြင်သံကြား အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ ထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှု အရေးပေါ်အခြေအနေကြောင့် VOA Radio နဲ့ ရုပ်သံအစီအစဉ်တွေကို ယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကို မနက် 6:00ကနေ 9:00 အထိနဲ့ ည 9:00ကနေ 10:00 အထိအချိန်တွေမှာပဲ ထုတ်လွှင့်ပေးနေပါတယ်။ ရုပ်မြင်သံကြား အစီအစဉ်တွေကိုတော့ နေ့စဉ် ည 9:00ကနေ 9:00 ခွဲ အထိ ပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုးရုစလောင်းတို့အပြင် VOA Facebook
စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာ။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုစမခင်ပြထွေးကတင်ဆက်ပေးပါမယ်။မေလ၁၂ရက်နေ့ဟာခေတ်သစ်သူများပြူနီးတင်ညာတွေကိုနောက်နောက်သားတွေကိုမျိုးစေ့ချပေးခဲ့တဲ့ ကယူနာရှင်မိရင်ရှင်မအဖြစ်ကဘာကဂုံပြူခေါ်ဆိုခံရသူတူနာပြူစီယာမှာဖလော်ရန့်စ်နိုင်တင်ကရဲ့နှစ်နေရာပြည့်မွေးနေ့ဖြစ်သလိုသူကိုဂုံပြူတဲ့ကဘာတူနာပြူများနေလဲဖြစ်ပါတယ်။ဝိနာသည်ကိုပြည့်စုံဆောက်ရှောက်တဲ့နေရာမှာစေတနာမေတ္တာရှိထားပြီးအထက်ရောက်ဆုံးကုသပေးနိုင်မယ်နေ့စနစ်တွေကိုချမှတ်ပေးခဲ့သလိုယောဂဘူကုသပြန့်ပွားမှုတွေကိုထင်းချုံနိုင်အောင်လက်ကိုမကြမကြာတန့်ရှင်းစင်ကြယ ဒီကနေ့အထိအများပြည်သူကျန်းမာရေးအတွက်အကျိုးပြုနေဆဲဖြစ်ပါတယ်။ ဒီကနေ့ကမ္ဘာ့ကျွမ်းကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာရှီရန်ကနေပါဝင်နေကြတဲ့သူနာပြုအမျိုးသားအမျိုးသမီးတွေနဲ့အတူမိသားစုမှာကြားရောက်တဲ့မီယေရှင်ဖလိုရန့်စ်နိုင်တင်ဂေးရဲ့အနှစ်နေရာပြေးမွေးနေ့ကိုဂုဏ်ပြုရနေနဲ့နိုင်တင်ဂေးရဲ့ဘဝတစ်စိတ်တစ်ပိုင်းနဲ့သူ့ရဲ့သမိုင်းဝင်စွမ်းဆောင်ချက်တချို့ကိုဒီသတင်းပံမျိုးသမီးကဏ္ဍမှာစူးစီးတင်ပြပေးပါမယ်ရှင်။ ဒီကနေ့ကဘာတော်မှာဒီနေ့တန်းတဲ့ချီခုဆက်ခံရတဲ့ကိုနာဗိုင်းရပ်စ်ပိုးကလူတွေရဲ့စမ်းမာရေးအသေးတကွေရေးတန့်ရှင်းပြီးဘယ်လောက်ထိအရေးပါတယ်ဆိုတာကိုနှိုးဆော်လိုက်တာဖြစ်ပါတယ်။လက်ကိုပုံမှန်ဆေးခြင်းအဖြစ်ပိုးမွှားတွေကိုတည်စီနိုင်ပြီးလူအသက်ပေါင်းများစွာကိုကယ်တင်နိုင်တယ်ဆိုတာကိုလက်တွေ့ဖြစ်ရတွင်ပြခဲ့ပြီးလူတွေအတွက်တကွေရေးတန့်ရှင်းရေးအလေးအကျင့်ကောင်းတွေကိုလူငယ Florence Nightingale ဖြစ်ပါတယ်။1853ခုနှစ်က British ပြင်သစ်နဲ့တူရကီမဟာမိတ်တပ်ဖွဲ့တွေနဲ့ တစ်ဖက်မှာရုရှားအင်ပါယာတို့အကြောင်းခရိုင်းမီးယားစစ်ပွဲဖြစ်ပွားနေတဲ့အချိန်ဒီကနေ့ခေတ်တူရကီနိုင်ငံအစ္စတန်ဘူမြို့ကစကူတာရီဆေးရုံမှာတရားရစစ်သားတွေကိုတွားရကုသပေးခဲ့တဲ့သူနာပြုဆရာမနိုင်တင်ကြီးဟာတရားရစစ်သားတွေနဲ့ဖြစ်နေတဲ့ဆေးရုံမှာကာလဝမ်းယောဂနဲ့ဥယောင်ငန်းဖျားလိုကုသယောဂတွေနဲ့ကြုံနေရတဲ့အချိန်လူနာတွေကိုပြုစုဆောင်ရှောက်ပေးခဲ့သူဖြစ်ပါတယ်စီယံကိုရပါတဲ့ပြည်တွင်းစစ်သားတွေဟာစစ်ပွဲထံရာကြောင့်သေဆုံးရတဲ့ကူးဆက်ယောဂါတွေကြောင့်သေဆုံးရတာကဆယ်ဆလောက်ပိုများနေတာကိုနိုင်တင်ကြီးကသတိပြုမိခဲ့ပါတယ်။ဒါကြောင့်လူနာရီရဲ့တကူရီတန့်ရှင်းရေးနဲ့မေလာစနစ်ကောင်းမွန်အောင်ဆောင်ရွက်ပေးခဲ့တယ်လို့လူနာကလေးအိယာတွေကိုတန့်ရှင်းမှုရှိအောင်လေဝင်လေထွက်ကောင်းအောင်လိုအပ်တဲ့အစာအာဟာရရရှိအောင်စသဖြင့်သူတည်ပြောင်းလဲမှုတွေကိုအဖက်ဖက်ကလုပ်ပေးခဲ့ပါတယ်။အဲ့ဒီအချိန်တုန်းကနိုင်တင်ကြီးရဲ့ကြိုးပမ်းမှုတွေဟာအခုအချိန်ထိအရေးပါရောက်နေတော့မယ်လို့လန်ဒန်မြို့မှာရှိတဲ့ Florence Nightingale ပြည်ထောင်ရဲ့ညွှန်ကြားရေးမှူး David Green ကပြောပါတယ
် Nightingale is certainly very relevant today because of the absolutely pioneering work that she did regarding hygiene particularly the washing of hands making sure that there is
Nightingale ကသူ့ရဲ့ရှေ့ဆောင်လမ်းကြောင်းကြိုးပမ်းဆောင်ရွက်တွေကြောင့်ဒီကနေ့ကျွန်တော်ခေတ်အထိအကျိုးပြုနေစေပါပဲဒီလိုတန်ရှင်းရေးအတွက်သူတို့ပြင်လက်တွေပုံမှန်ဆေးဖို့လမ်းညွှန်ခဲ့တယ်လို့လူနာတွေကိုအကောင်းဆုံးပြုစုဆောင်ရှောက်နိုင်ဖို့ဘယ်လိုလူနာမျိုးပဲဖြစ်ဖြစ်ပြုစုဆောင်ရှောက်တဲ့အခါမှာကောင်းမွန်တဲ့အလေးအထားတွေကိုလိုက်နာဆောင်ရွက်ကြဖို့တာဝန်ကျေပွန်မှုနဲ့ညှင့်မာတဲ့စံတန်ဘူးတွေထားရှိနိုင်ဖို့အတွက်ရှေ့ဆောင်လမ်းပြခဲ့လို့ပါပဲ
19ရာစုခေတ်လေကာလဖြစ်တဲ့အဲ့ဒီအချိန်ကဆေးရုံတွေဟာမြစ်ပတ်ပေးရပြီးအသေးအံနာမကျန်းဖြစ်နေသူတွေနဲ့ပြည်နေတဲ့နေရာတွေဖြစ်ပြီးဘယ်သူကမှအဲ့ဒီလိုနေရာမျိုးမှာအလုံးမလုံးချင်းကြပါဘူးလူအဖွဲ့အစည်းအတွင်းအနှိမ့်ဆုံးအလွာကလူတွေသာလှုပ်ကြတဲ့အလုံးမျိုးသူနာပြုတ်လို့ဆိုရင်နေကြတဲ့အလုံးတစ်ခုအဖြစ်သတ်မှတ်ခဲ့ကြတာပါဒါပေမဲ့နိုင်တင်ကြီးကဒီယူဆပြောင်းလဲသွားတဲ့အချိန်သူနာပြုတ်အတတ်နဲ့နည်းပညာတွေကိုအဆင့်တန်းမြင့်မအောင်လုပ်ပေးခဲ့ပြီးအရေးပါတဲ့ပြည်သူ့ကျန်းမာရေးလုပ်ငန်းကြီးတစ်ခုဖြစ်လာအောင်မျိုးစေ့ချပေးခဲ့ပါတယ်ဒီနေရာမှာနိုင်တင်ကြီးမွေးဖွားကြည့်ပြင်းပုံကိုအတူတူပြောပြရရင်တော့ဖခင်ကပြည်တွင်ပြည်ပရှင်တထေးကြီးမိခင်ဖြစ်သူကလည်းမျိုးရိုးစင်ဆက်ကုန်တယ်မိသားစုကနေဆင်းသက်လာတဲ့ကြွယ်ဝတဲ့သူတဦးဖြစ်ပြီးနိုင်တင်ကြီးကတော့အီတလီနိုင်ငံ Florence မြို့မှာ1820ခုနှစ်မေလ12ရက်နေ့မှာမွေးဖွားခဲ့တာပါသူမွေးတဲ့မြို့ကိုယူပြီး Florence Nightingale ဆိုတဲ့နာမည်ကိုရခဲ့တာပါပညာတတ်လူချမ်းသာမိသားစုကနေမွေးဖွားခြင်းတင်ခဲ့သူဖြစ်ပေမဲ့လို့အဆောင်ရောင်ပကာသနာတွေမှာပျော်မွေ့မနေပဲနာကျင်ဝေဒနာခံစားနေရတဲ့သူတွေနွမ်းပါနေကြတဲ့သူတွေအတွက်လူဝဲတဲ့ကျမ်းမာရေးပြုစုဆောက်ရှောက်မှုတွေပေးနိုင်ဖို့သူ့ဘဝတစ်လျှောက်ချိုးပန်းခဲ့ပါတယ်။ Nightingale ကခရိုင်းမီးယားစစ်ပွဲကာလအတွင်းညဘက်အိတ်ချိန်တွေမှာတော့မနာမနေပဲမိရင်တစ်လုံးနဲ့လူနာတွေကိုလိုင်းလံကြည့်ရှုဆောက်ရှောက်ပြုစုပေးခဲ့တာကြောင့် The Lady with the Lamp မိရင်ရှင်မလေး Nightingale ရဲ့လို့အမည်ထင်ခဲ့ပါတယ်။နိုင်တင်ကြီးပြလိုက်ညွှန်ကြားရေးမှူး David Green ကတော့နိုင်တင်ကြီးဟာအတိုင်းအတွင်းပေးကောင်းတယောက်ပါပဲလို့ပြောပါတယ
် She was the hero the nation needed during the Crimean War at the times when things went very very badly for the UK there wasn't a military hero there wasn't a political hero from that conflict
နိုင်ငံတွင်းဆော့ဆာရရအမတန်ဟိုးမှဆိုးရွားနေတဲ့အချိန် Crimean စစ်ပွဲကာလအတွင်းမှာသူဟာနိုင်ငံအတွက်သူရဲကောင်းတယောက်ပါပဲအဲ့ဒီစစ်ပွဲမှာစစ်သူရဲကောင်းဆိုတာလည်းမရှိခဲ့ဘူးနိုင်ငံရေးသူရဲကောင်းဆိုတာလည်းမထွက်ပေါ်ခဲ့ဘူး။အဲ့လိုအချိန်မှာနိုင်တင်ကြီးဟာသူရဲကောင်းတယောက်အဖြစ်စွမ်းဆောင်ပြနိုင်ခဲ့ပါလေ
။နိုင်တင်ကြီးရဲ့ပြင်းမှန်ခံကြိုးပမ်းမှုတွေကြောင့်ပဲစကူတာရီဆေးရုံမှာကုသယောဂါတွေကြောင့်သိဆုံးတဲ့လူနာတွေတိတိတသားကျဆင်းသွားပါတယ်။ဒီလိုပြောင်းလဲလာတဲ့အချိန်မျိုးကိုလည်းထောင်ဝင်ရှိသူတွေသိအောင်နိုင်တင်ကြီးကကြိုးပမ်းခဲ့ပါတယ်။အခြေအနေတွေဘယ်လိုအချိန်မှာဘယ်လိုတိုးတက်ပြောင်းလဲသွားခဲ့တယ်ဆိုတာကိုစနစ်တကျစာရင်းပြုစုပြီးမှတ်တမ်းတင်ခဲ့တယ်လို့သူရဲကလည်းမှတ်တစာတို့တွေတောင်းတဲ့ချီးပီးရှိပါတယ်။ဥစ္စာယောဂါတွေကိုထိန်းချုပ်နိုင်အောင်နိုင်တင်ကြီးလမ်းညွှန်ပေးခဲ့တဲ့အလေးချိန်ကောင်းတွေကဒီနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဖြစ်နေချိန်မှာအရေးပါအရာရောက်နေဆဲပဲလို့လန်ဒန်မြို့က Guy's and St. Thomas NHS Foundation Trust အဖွဲ့ကသူနာပြုအကြီးအကဲ Elin Seals ကပြောပါတယ
် The principles remain as just exactly the same today as they did 200 years ago which is you need to wash your handsand you need to make sure that the environment you work in is clean and tidy.
ဒီအခြေခံစီမံတွေကဒီကနေ့ခင်မှာလဲပြောင်းလဲမသွားပါဘူး။လက်ကိုပုံမှန်ဆေးရမယ်။ကိုယ်အလုပ်လုပ်တဲ့နေရာပတ်ဝန်းကျင်ကတန့်ရှင်းရနေရမယ်ဆိုတာတွေပြီးတော့ပို့ပြီးတော့ရေးကြည့်တာကတော့လူနာတွေကြားမှာနေရာတစ်ခုချထားဖို့နဲ့ဆေးရုံတွေမှာလေဝင်လေထွက်ကောင်းဖို့လိုအပ်တယ်ဆိုတာတွေပါပဲ။
လူငယ်တဲ့နှစ်နေရာလောက်ကနေအခုအချိန်မှာခေတ်တွေနေရာတွေမတူတော့ဘူးဆိုပေမဲ့အခြေခံလှုပ်ဆောင်ရမယ့်စီမင်းစည်းကမ်းတွေကတော့အတူတူပါပဲအရင်ခေတ်တုန်းကနိုင်တင်ကြီးနဲ့သူနာပြုတွေစစ်ပွဲတွေကြားမှာလူနာတွေကိုပြုစုခဲ့ရပြီးဒီကနေ့ခင်ဗျားကတော့သူနာပြုတွေဟာ COVID-19 ဆိုတဲ့မမြင်နိုင်တဲ့ရန်တွေကိုရင်ဆိုင်တိုက်နေကြတာပါ
ဒါပေမဲ့မကြူတာကတော့လွန်ခဲ့တဲ့နှစ်တရာကျော်နှစ်ရာနီးပါးကအမျိုးသမီးတွေဟာဒီကနေ့ခေတ်အမျိုးသမီးတွေလိုလူမှုအတိုင်းအဝိုင်းအတွင်းမှာတန်းတူညီမျှဆက်ဆံတာကိုမခံရတဲ့ကြားကနေသူတို့ကိုအတိမတ်ပြအောင်ရုန်းကန်ကြိုးစားခဲ့ကြတာပါ
I think it's easy for us to say that nursing was born out of the drive that hospitals should do the sick no harm and the focus on good infection control practice and things
သူတို့ပြောလို့ဆိုတာဒီလိုပါပဲရှင်ဆေးရုံတွေမှာလူနာတွေထိခိုက်နာကျင်မှုမခံစားရအောင်ကုသရောဂါတွေထင်းကျုံနိုင်မဲ့နည်းလမ်းတွေကိုအလေးထားပေးရတယ်ဆိုတာမျိုးတွေအခုချိန်မှာကျမတို့ပြောရတာတော့လွယ်ပါလိမ့်မယ်ဒါပေမဲ့ဒီကနေ့ကျမတို့လူမှုအတိုင်းအဝိုင်းမှာရှိတဲ့တန်းတူညီညွတ်မှုမျိုးကအဲ့ဒီအချိန်မှာအမျိုးသမီးတွေမှာမရှိခဲ့ပါဘူးတကယ်ကိုလေးစားအံ့ဩစရာကောင်းတဲ့အမျိုးသမီးတယောက်တကယ်ကြီးမားတဲ့အောင်မြင်မှုတွေရအောင်လို့ဆွမ်းဆောင်နိုင်ခဲ့တဲ့သူတယောက်ပါဒီကနေ့အချိန်သူသာရှိနေမယ်ဆိုရင်ဘလို့ပေးဆက်မှုမျိုးတွေနဲ့ဘလောက်ဆွမ်းဆောင်ပြမလဲဆိုတာတွေးကြည့်ရင်တကယ်ချီးကျူးစရာပါရှင
်ခရီးမီးယားစစ်ပွဲအတွင်းသူ့ရဲ့ဆွမ်းဆောင်ချက်တွေကြောင့်အပြစ်မဲ့ပြုခံရတဲ့နိုင်တင်ကိဟာဗြိတိန်အစိုးရကသူ့ကိုဂုဏ်ပြုပေးရတဲ့လူရငွေတွေကိုကိုချိုးအတွက်မတုံဘဲ1860ခုနှစ်မှာနိုင်တင်ကိသူနာပြုချောင်းကိုတည်ထောင်ခဲ့ပါတယ်လန်ဒန်မြို့စိတ်တော်မှဆေးရုံမှာအခြေဆိုင်တဲ့တီးသူနာပြုချောင်းကနေသူနာပြုပေါင်းများစွာကိုမွေးထုတ်ပေးခဲ့တယ်လို့ဒီကနေ့ခေတ်အထိအဆင့်တန်းမီနေဆဲဖြစ်တဲ့သူနာပြုအတတ်ပညာတွေနဲ့နီးစနစ်တွေကိုမျိုးစေ့ချပေးခဲ့ပါတယ်။စစ်ပွဲပြီးအထွေလူနာတွေကိုပြုစုဆောက်ရှောက်ရာကနေရောဂါကူးစက်ခံရပြီးနာမကျန်းဖြစ်တဲ့တိုင်အောင်နိုင်ကျင်ကြီးကတော့အနားမယူခဲ့ပါဘူး။ဆေးရုံကမှတ်တမ်းများ Notes on Hospitals နဲ့သူနာပြုစုနီးမှတ်တမ်းများ Notes on Nursing ဆိုတဲ့မှတ်တမ်းစာပေတွေရေးသားခဲ့ပြီးနော်နော်နောက်သားတွေအတွက်အရေးကြီးတဲ့ကျန်းမာရေးဆိုင်ရာအချက်အလက်တွေကိုမျှဝေပေးခဲ့ပါတယ်။1930ခုနှစ်အသက်90အရွယ်ကွယ်လွန်တဲ့အချိန်အထိကျန်းမာရေးနဲ့ပတ်သက်တဲ့ပညာရေးလုပ်ငန်းတွေကိုလှုပ်သွားခဲ့ပါတယ်။လူသားတွေအတွက်ကျန်းမာရေးကောင်းကျိုးချမ်းသာခံစားရစေနိုင်မယ့်နည်းလမ်းတွေကိုလမ်းပြပေးခဲ့တဲ့နိုင်တင်ကေဟာဆေးပညာသမိုင်း၊သူနာပြုသမိုင်းမှာတော့ဖေရောမှာပြောက်ပြက်သွားမယ့်သူတရားမဟုတ်ပါဘူး။သူကိုဂုဏ်ပြုတဲ့အနေနဲ့သူ့ရဲ့မွေးနေ့မေလ12ရက်နေ့ကိုကမ္ဘာသူနာပြုများနေ့အဖြစ်ကမ္ဘာကသတ်မှတ်ခဲ့တယ်လို့အများပြည်သူချမ်းသာရေးနဲ့သူနာပြုအတတ်ပညာတွေမှာထူးထွန်တဲ့သူတွေစံပြထိုက်တဲ့စွမ်းဆောင်မှုတွေဆောင်ရွက်ခဲ့ကြတဲ့သူနာပြုတွေကိုနေ့စဉ်နေ့တိုင်းဒီလိုနေ့မှာ Florence Nightingale စုချီးမြှင့်လာတာ1912ခုနှစ်ကတည်းကဖြစ်ပါတယ်မြန်မာနိုင်ငံမှာလည်းတည်ဆူရထားသူ၄ဦးရှိပါတယ်ခေတ်သူနာပြုစနစ်ကိုစတင်ပေးခဲ့တဲ့သူနာပြုမိခင်ကြီး Florence Nightingale ဟာဆေးသက်ဆိုင်ရာသမိုင်းမှာအရေးပါလာတယ်လို့တချိန်ကလူမှုရေးမမျှကြမှုတွေနဲ့အမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုတွေကိုကျွမ်းလန်ပြီးအမျိုးသမီးတယောက်ရဲ့စွမ်းဆောင်မှုတွေကိုထူးထူးခြားခြားပြသနိုင်ခဲ့သူဖြစ်တဲ့ဆိုတာကိုတင်ပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြုပါရှင်။ကျမအထင်ကြီးပြပါရှင
်။ဒီမှာသူတို့ဆိုရင်အမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်သမ္မတတွေစီးနေတဲ့ Air Force One လေယာဉ်ပုံစံတိဆောက်ထားတဲ့ပြလိုက်လေယာဉ်ကိုတွားပြီးတော့ကြည့်ရမှာပါ။ဒီအကြောင်းကျွန်တော်အောင်ကပြင်ပြပေးထားပါရခင်ဗျာ။ Air Force One လေယာဉ်ဟာအမေရိကန်သမ္မတကမ္ဘာတဝန်းခီးသွားရမှာအမြဲအသုံးပြုတဲ့လေယာဉ်ကြီးပါ။အခုခါမှာတော့ဒီလေယာဉ်ကြီးထဲမှာဘလို့ဖွဲ့စည်းတိဆောက်ထားတာလဲ။သမ္မတကလေယာဉ်နဲ့ခီးသွားတဲ့အခါမှာဘလို့စားတောက်နေထိုင်လဲ။ဘသူတွေကသူလိုတာတွေကိုလောက်ကင်ဖြည့်ဆည်းပေးလဲဆိုတာတွေကိုတင်ပြပေးမှာပါ။လူအများစုအတွက်တော့လေယာဉ်ကိုခီးလာရမှာပဲစီးနင်းအသုံးပြုတာဖြစ်ပေမဲ့အမေရိကန်သမ္မတစီးနင်းတဲ့ Air Force One လေယာဉ်ကတော့သူ့အတွက်ဝင်ရင်တည်းကရုန်းကန်တဲ့အိမ်ဖြစ်ပါတယ်အခုခါတော့ Air Force One လေယာဉ်ကိုဘလို့ဖွဲ့စည်းတိဆောက်ထားလဲဆိုတာလူအများကြည့်နိုင်မှုပုံစံတူတစ်ခုကိုဆောက်လုပ်ပြီး Washington DC အပြင်ဘက်က National Harbor အရမှာပြသထားပါတယ်ဝင်ကြည့်မယ်ဆိုရင်တော့လက်မှတ်ကို airforceoneexperience.com မှာဝင်နိုင်ပြီးတော့ဝင်ကြေးက30ပါလူရမ်းများတဲ့အချင်းဆိုရင်တော့$35ပါအသက်65နှစ်နဲ့အထက်တက်ကြီးရွယ်ဦးတွေတက္ကသိုလ်ကောလိပ်ကျောင်းသားနဲ့စစ်မှုထမ်းတွေကတော့$22ပဲပေးရမှာပါအသက်4နှစ်ကနေ12နှစ်အတွင်းဆိုရင်တော့$15ပါလေရင်တစ်စီးလုံးကိုလေ့လာခြင်းကတော့တစ်နာရီလောက်ကြာပါတယ်အဲ့လိုလာကြည့်မယ်ဆိုရင်တော့လေရင်ထဲကနေရာတွေအကြောင်းကိုလည်းသိရဖို့ကိုယ့်ရဲ့ cell phone နဲ့နှစ်ချက်ယူလာဖို့လည်းလိုပါမယ်ဒါမှသာလေရင်ထဲမှာကြည့်ရှုနေခြင်းအဲ့ဒီနေရာတွေအကြောင်းဖုံးမှနေတဲ့ဆင့်အတန်ဖိုင်ဖွင့်ပြီးတော့နားထောင်နိုင်အောင်ပါတကယ်ကတော့ဒီလေရင်ဟာတာမန်ကုန်တင်လေရင်တစ်စင်းကို Air Force One လေရင်အဖြစ်အသုံးများတဲ့ Boeing 747လေရင်ပုံစံနဲ့တစ်ထပ်တည်းတူအောင်ပြင်ဆင်ထားတာပါ ဒီလေရင်ကိုစပြီးတော့တက်ကြည့်တယ်ဆိုရင်ပဲလေရင်အင်ဂျင်အကြောင်းကစလို့တယ်လီဖုန်းကနေတဆင့်အခုလိုရှင်းပြပါတယ်
You should be standing by the massive engine. Feel free to walk up to it.
Engine ni le long tat sin tha de di le yin ha ka ba da bat thong mu da mong kwa bwe phit de mai 8000 kg ko ma ye ma na pyan tan nai bi de ke lo mye pyin ko sin tat ma chaw an ye shi de so yin le we hin ne ma be si de le yin de si ga ni ta sin si pyan phit nei ma de 82 na yi long le zat dai pyan tan nai na ba de ke lo le air force 1 lo kho ra ha သမရစီးနေတဲ့လေရင်ဟာလေချောင်းထိန်းချုပ်တဲ့မျောစင်နဲ့ဆက်သွယ်တဲ့အခါမှာအမှားအယွင်းမရှိအောင်အတွက်နာမည်ပေးထားတာပါသမရတက်တန်းကုံဆုံတဲ့အချိန်မှာသူတို့နေထိုင်ရာပြည်နယ်တွေကိုပြန်လိုက်ပို့လို့ဒီလေရင်ကိုပဲစီးနေတဲ့အခါမှာတော့ Air Force 1 လို့မခေါ်တော့ပါဘူ
း An Air Force 1 has also carried the bodies of our deceased presidents on one final ride.
ဒါပြင်ကွယ်လွန်သွားတဲ့သမရဟောင်းတွေကိုနိုင်ငံတော်ဇာပနအခမ်းအနားအတွက်ရွှေပြောင်းတည်ယူရမှာလဲ Air Force 1ကိုအသုံးပြုပါတယ်သမရဂျွန်ဖ်ကနေဒီလင်ဒန်ဂျွန်ဆင်နဲ့သမရဖို့တို့ကိုလည်းဒီလေရင်နဲ့တည်ဆောင်မှုပါတယ်2004ခုနှစ်ကသမရရော်နယ်ရီဂန်ရဲ့ရုပ်အလောင်းကိုတည်ဆောင်ချိန်မှာလဲသူသမရတာဝန်ယူစဉ်ကလေရင်ရဲ့အတွင်းအပြေးစင်အတိုင်းပြန်လည်ပြင်ဆင်ထားပေးခဲ့ပါတယ်လေရင်ရဲ့ရှေ့ပိုင်းမှာတော့သမရရဲ့အေကန်းအိတ်ခန်းနဲ့အစီဝေကန်းရုံငန်းတွေရှိပါတယ်။သမရအိတ်ခန်းမှာတော့တယောက်အိတ်ကဒင်းနှလုံးချထားပါတယ်။ Air Force လေရင်ပေါ်မှာသမရအခန်းထဲကလွဲလို့လေရင်မှုတွေအတွက်သာအေးရရှိပါတယ်။သမရရုံဝန်ထမ်းတွေအထူးလုံခြုံရေးအဖွဲ့တွေဟာ couch ထိုင်ကုန်နဲ့ကျန်းမြေတွေပေါ်မှာပဲအိတ်ကြရတာပါ။သမရစီးတဲ့လေရင်ဆိုပေမဲ့ဇိမ်ခံဖို့ဆိုတာထက်လုပ်ငန်းအတွက်ဖွဲ့စည်းတည်ဆောက်ထားတာကြောင့်မှာအစီဝေကန်းကိုကြည့်လိုက်မယ်ဆိုရင်လေထူးခြားချက်တွေကိုတွေ့ရမှာပါ။ပေ4000အမြင့်ကရုံငန်းဆိုတော့ဇပွဲပေါ်မှာတင်ထားတဲ့ကော်ဗီကွက်တွေမမှောက်အောင်အထင်းကွက်တွေလှုပ်ထားတယ်လို့အစည်းအဝေးထိုင်ကုန်ဒီမှာဆိုရင်လဲစီဘဲထိုင်ကုန်ကပတ်တွေကိုတွေ့ရမှာပါအဲ့ဒီနောက်ကယ်လျက်ကတော့သမရရုံအဖွဲ့ဝင်တွေသမရလုံခြုံရေးအဖွဲ့ဧည့်သည်တွေနဲ့သတင်းတောက်တွေအတွက်နေရာတွေပါဝင်ပါတယ်အမေရိကန်ပြည်ထောင်စုဟာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုအလေးထားတဲ့နိုင်ငံဖြစ်တာကြောင့်သတင်းမီဒီယာတွေသမရသွားလေရာကိုလိုက်ပါနိုင်အောင်စီစဉ်ပေးထားတာပါသတင်းမီဒီယာတွေသာမရှိဘူးဆိုရင်တပရဟာဘယင်းလိုဖြစ်သွားမှာပေါ့လို့လဲဆိုပါတယ် Air Force 1လေယာဉ်မှာ1965ခုနှစ်ကနေ1994ခုနှစ်အထိအနှစ်30ကြာအမှုထမ်းခဲ့တဲ့ကြီးကြပ်ရေးမှူး Howie Franklin ကတမရ Bill Clinton လက်ထက်ကတမရနဲ့ကတောက်ကဆဖြစ်ရတဲ့ခုကိုအခုလိုပြောပြပါတယ
် I had to wake him up He only had 2.5 hours sleep so I came in
သူကနှစ်နာရီခွဲလောက်ပဲအေးရသေးတယ်။နှိုးဖို့အချိန်ကျနေပါပြီ။ဒါကြောင့်သူ့အိမ်ကသွားပြီးအသားလေးကြည့်လိုက်တော့သူကနည်းနည်းလှုပ်သွားပါတယ်။ပြီးတော့အတန်ထွက်ပြီးညီးပါတယ်။နောက်ဆုံးတော့ကျွန်တော်လည်းအေးရကနှိုးရမှာကိုမုန်းလိုက်တာလို့ပြောလိုက်တဲ့အချိန်မှာတော့သမရကဒီလိုဆိုရင်မနှိုးနဲ့ပေါ့ဆိုပြီးပြောပါတယ်။ဒါကတော့အမေရိကန်သမရရဲ့တရားအမိန်ပေါ့ဗျာ
။ဒီအမှုတန်းကြီးအနေနဲ့သမရရင်းနဲ့အခုလိုနီးနီးကက်ကက်ဆက်ဆံခွင့်ရတာကြောင့်သူတို့မှပြောစရာအများပြားလည်းရှိနေတာပါ။1989ခုနှစ်ကနေ1993ခုနှစ်အထိသမရဖြစ်ခဲ့သူ George H.W. Bush ကတော့ဟင်းဒီဟင်းရဲ့တမျိုးကိုမကြိုက်ဘူးလို့ဆိုပါတယ်။သမရအတွက်စားတောက်ဖွေရပြင်ဆင်ပေးရတဲ့လေယာဉ်ဝန်ထမ်းတစ်ဦးဖြစ်တဲ့ Henry Brown က
President Bush he was a pretty much a regular standard. He didn't have any specific.
သမရဘုတ်ကဘာဖြစ်ဖြစ်စားသူပါ။ဘယ်လိုစားခြင်းလဲဘာစားခြင်းလဲဆိုတာမျိုးလည်းမရှိပါဘူး။တခုပါပဲ။သူကပန်းကောက်ပြီးဇိမ်းကိုမကြိုက်တော့အဲ့ဒါမပအောင်ဆောင်ပြီးပြင်ဆင်ပေးရပါတယ်
။ Becky Shorts ကတော့ Air Force 1မှာပထမဆုံးအမျိုးသမီးလေယာဉ်အမှုတန်းဖြစ်လာသူဟာ1982ခုနှစ်ကနေ1989ခုနှစ်ထိသမရတာဝန်ယူခဲ့တဲ့သမရ Ronald Reagan လက်ထက်မှာစတဲ့အလုပ်လုပ်ကင်ခဲ့တာပါ။
When I was hired my official photograph with President Reagan
လေယာဉ်အမှုတန်းဖြစ်လာတော့သမရ Reagan နဲ့မှတ်တမ်းတပ်ပုံရိုက်တဲ့အခါမှာသူကပုခုံးကိုဖတ်ထားပါတယ်။ပထမဆုံးအမျိုးသမီးဝန်ထမ်းဆိုတာသူကတည်တယ်လေ။သမရကဖက်လက်တကင်းနေတတ်သူလည်းဖြစ်တော့ကျမကိုဖက်ပြီးဘက်ကြီးတို့ရီအလုံးပေါင်းမိဝတ်တဲ့အခါခြေတစ်ဖက်အရင်ချိုသွင်းပြီးမှနောက်ထပ်ကိုထပ်ဝဲရတာဆိုတော့အလုံးကအတူတူပါပဲဆိုပြီးမိတ်ဆက်ပေးတာကတော့တကယ်ကိုမမေ့နိုင်စရာပါ
Air Force 1လေယာဉ်ပေါ်မှာမမေ့နိုင်စရာဖြစ်တဲ့လေအများပြားရှိနေတာပါ1963ခုနှစ်နိုဝင်ဘာလထဲမှာသမရဂျွန်ဖ်ကနေဒီလှုပ်ကြံခံရပြီးတဲ့နောက်ဒုတိယသမရလင်ဒန်ဂျွန်ဆင်ဟာ Air Force 1လေယာဉ်ပေါ်မှာသမရအဖြစ်ကျန်းသက်စွာကျင်းဆိုခဲ့ဘူးပါတယ်သမရစီးနေတဲ့လေရင်ကိုတော့တခြားလေရင်တွေနဲ့ရောထွေးမှုမရှိအောင်ဆိုပြီးတော့သမရအိုက်ဆင်ဟောင်းဝါလက်ထက်မှာ Air Force 1လို့နာမည်ပေးခဲ့တာပါအ အခုလို Air Force 1လေးရင်ပုံစံတူတိဆောက်ပြီးတော့ American ပြည်ထောင်စုကမြို့တွေမှာလိုက်လံပြသဖို့ The Children's Democracy Project အဖွဲ့ကစီစဉ်လာပါ Rhode Island ပြည်နယ်မှာ Boeing 747ကုန်တင်လေယာဉ်ဟောင်းတစ်စီးကိုသမရစီးနင်းလင်းရှိတဲ့လေယာဉ်ပုံစံတူဆောက်လုပ်ပြီးအော်တိုဘာလကလေးကဆက်လို့ National Harbor မှာပြသထားတာပါ The Children's Democracy Project အဖွဲ့ဟာ American ပြည်ထောင်စုကတန်း90လောက်ရှိတဲ့ကလေးငယ်မျိုးဆက်တစ်တွေနိုင်ငံရေးမှာစိတ်ဝင်စားလာအောင်လေ့ကျင့်ပညာပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုနားဆင်နေပါပြီချစ်မခင်ရသက်ပါဒီတစ်ပတ်တော့ကမ္ဘာတစ်လွှာလူပေါင်းသန်းနဲ့ချီးပြီးအခုဆက်ခံနေရတဲ့ COVID-19 virus ပိုးရဲ့mutation လို့ခေါ်တဲ့တည်ကြောင်းလဲမှုဆင်ခဲဖြစ်တာဟာဘလောက်ရေးပါတယ်ဆိုတာကိုပြောပြပေးပါမယ်။ယူတာပြည်နယ်ဘရီခမ်မြန်တက္ကသိုလ်ကအနုစည်းဝေးပေးတာဘွဲ့တော်ကျောင်းသူမတ်ကင်ဇာဝင်းကျေကိုနည်းနည်းပြောပြပေးပါမယ်။ဒီ mutation ဆိုတဲ့သဘောလေးကိုလည်းလည်းဆက်ပြီးရှင်းပြပေးတာကြောင်းနေတဲ့သဘောပဲနော်
မျိုးဗီဇာ mutation ဆိုတဲ့ဟာကြတဲ့စီလောင်ဘာသာပြောင်းရင်တော့မျိုးဗီဇာဆင်ခဲပြောင်းလဲသွားတာပေါ့နော်ဘယ်လိုမျိုးပြောင်းလဲသွားလဲဆိုတဲ့ဟာကြ virus တွေမှာဆိုရင်သူကဒီလူကိုပဲထားလိုက်ကူးနေတာလည်းရှိသူတခြားသတ္တဝါကနေလူကိုပြောင်းလာတယ် virus မျိုးတွေလည်းရှိတယ်အခုမှပြောရမယ်ဆိုရင် HIV လိုမျိုးဟာမျိုးဆိုအရင်ကသူပြောင်းခဲ့တယ်မြောက်တွေမှာ normal သူ့သူဖြစ်နေတော့မှပုံမှန်သမယိုးကျဖြစ်နေတာပဲဒါပေမဲ့လူတွေစီပြောင်းလာတယ်ဆိုလူတွေစီမှာပို့ပြီးတော့ယောဂါတွေဖြစ်လာကြတယ်အဲ့လိုနေရာတွေရောပြောင်းလဲမျိုးဗီဇာကနည်းနည်းလေးတော့ပြောင်းလာတယ်ဘာလို့လဲဆိုတော့ကူးတဲ့အကောင်မတူတဲ့အတွက်ကြောင့်မလို့ဝင်ရတဲ့ပုံစံဝင်တဲ့အခါမှာ cell တွေပေါ်ကိုဘယ်လိုမျိုးပေါင်းနေနောက်ပြီးတော့လူတွေရဲ့ cell တွေကိုရောက်သွားပြီးဘယ်လိုမျိုး effect တွေပြန်ဖြစ်တယ်ဆိုတဲ့ဟာကြီးကကွာသွားတယ်အဲ့လိုမျိုးသူတို့လူတွေရဲ့ cell တွေကိုရောက်သွားပြီးအသက်ရှင်လို့ရအောင်လို့သူတို့ရဲ့မျိုးဗီဇာနည်းနည်းလေးတော့ပြောင်းလာတယ
် COVID-19 ရောဂါဖြစ်တဲ့ဒီ SARS-CoV-2 ကဘယ်တော်ဝါနေပြီးတော့ဒီ virus ပေါ်ကျောက်လာတယ်ဘယ်မှာစတယ်ဆိုတော့ origin လေးပေါ့နော်ပြောပြပေးပ
ါ COVID-19 က the coronavirus family virus ဆို coronavirus ကသူ့သူမိသားစု virus အကြီးတစ်ခုရှိတယ်သူ့မှာပုံမှန်တိုင်းဆိုလို့ရှိရင်လူတွေကဖြစ်နေတဲ့ပုံမှန်တိုင်းဟာဟိုစောင်းနေမှာ AME နဲ့ C ချောင်းဆိုအဲ့လို AME တဲ့ခါမျိုးကိုယ်ရည်လက်တွေနိုင်အဲ့လိုမျိုးဟာမျိုးဟိုဖြစ်တဲ့ virus ပဲဆိုတော့ဒီ virus တစ်ခုကသူလူတွေဝင်သွားတယ်ဆိုတော့ AME လို့ဆိုလို့ရှိရင်လူတွေကဘာသိမှမတော့လဲသူသူတစ်ပတ်နှစ်ပတ်လောက်နေပြန်ပြောက်သွားတာကြီးပဲလေမကြောက်ဆိုရင်3-4ရက်နဲ့ AME တာပျောက်တယ်အဲ့လိုမျိုး virus အပွဲဝင်နေရတယ်ဒါပေမဲ့သူကအဲ့ဒီမှာမှဒီ SARS-CoV-2 ပေါ့နော်သူကကျတော့သူ့ရဲ့အခုအစကသူ့ရဲ့ ancestor သူ့ရဲ့ဘိုးကြီးရာလင်းလို့ရစီမှာကူးတယ်လင်းလို့ရစီမှာရှိတယ် virus အဲ့ဒီ virus ကနေပြီးတော့သူကဒါရိုက်ဖြစ်စေတစ်ဆင့်ကူးရဲဆိုတာမျိုးလည်းရှိတယ်။ဘယ်လိုမျိုးဆိုတော့တေချာအတိမပြုတ်ရသေးပေမဲ့ဒီလင်းလို့မှရှိတဲ့ virus ကနေပြီးတော့နည်းနည်းလေးပြောင်းပြီးတဲ့ခါကျတော့လူတွေကိုရောက်လာတယ်ပေါ့။ဘာလို့သူမိသားစု virus မှာဆိုလို့ရှိရင်သူကအဖွဲခွဲလေးတွေကတော့အများကြီးအဖွဲခွဲက၄ခွဲရှိတယ်။အဲအဖွဲခွဲ၄ခွဲမှာသူကနှစ်ခုကအဲ၄ခု alpha beta delta gamma အဲ၄ခုရှိတယ်တဲ့မှာ alpha နဲ့ beta အဖွဲနှစ်ခုကဒါလူတွေကိုကူးနိုင်တယ်။ကျန်တဲ့ဟာတွေကကြာတော့နွားတွေစိတ်တွေအဲ့လိုမျိုးငှက်တွေအမျိုးမျိုးမှာကူးတာကြီးရှိခဲ့တယ်ပေါ့။အခုဖြစ်နေတဲ့ SARS-CoV-2 ဆိုရင်က beta ပေါ့။ alpha ကကြာတော့ဒါရိုးရိုးနှာစီးချောင်းဆိုတာမျိုး။ beta အဖွဲမှာဆိုလို့ရှိရင် SARS ဖြစ်ခဲ့တဲ့ဟာရှိတယ် MERS ဖြစ်ခဲ့တဲ့ဟာရှိတယ် MHRA ဆိုအဲ MERS ဆိုပုံစံမျိုးဟာမျိုးဖြစ်ခဲ့တဲ့ဟာရှိတယ်။ဒါပေမဲ့အဲ့ဒီအခုဖြစ်နေတဲ့ SARS-CoV-2 ဆိုရင်ကတော့သူနဲ့မျိုးဗီဇာချင်း 96.2% ခိုင်နှုန်းတူတဲ့ဟာကတော့နင်းတို့ရီစီမှာတွေ့ရပါတယ်
။ဒီနင်းတို့ရီမှာကနေပြီးတော့သူတို့စီမှာငိုရီဗိုင်းရပ်စ်ကြီးအများကြီးရှိတယ်လို့သိတာပါ။ဆိုတော့ဒီလူကူးဖို့အတွက်ပေါ့နော်။ဟိုကဖြစ်လာတဲ့အကြောင်းရင်းနဲ့နည်းနည်းပြောပြပေးပါ။ဒီနင်းတို့ရီမှာရှိတဲ့ဗိုင်းရပ်စ်ကလူကိုဘယ်လိုကူးလာလဲဆိုတာနည်းနည်းပြောပြပေးပါ။
ဆိုတော့ဒီ SARS-CoV-2 MERS-CoV ကလည်းသူကလည်းဒီလင်းတို့ရီစီကနေပြီးတော့မူရင်းဖြစ်ပြီးတော့ဒီကတဖြည်းဖြည်းနဲ့သူကခလဲကောင်ပဲခလဲကောင်ကနေခလဲကြားကန်ကောင်ပဲဖြစ်စေကူးလာတဲ့ဟာပေါ့နော်အစစ်အစစ်စင်ကဲပြောင်းလဲပြီးတော့ကူးလာတဲ့ဟာပေါ့ဒီလင်းတို့ရီစီကနေဘယ်လိုမျိုးကူးသလဲဆိုတဲ့ဟာတော့အခုထိကဒါရိုက်ကူးသလားခလဲကြားကန်ကောင်ကနေကူးသလားခလဲကြားကန်ကောင်ဆိုအခုဒီ COVID-19 ဆိုရင်တော့ပြောနေကြတာဒီသိမ့်ခွေကြလို့အကောင်လေးတွေစီကနေပြီးတော့ဗောနော်ကူးတယ်ဗောအဲ့လိုသိမ့်ခွေကြလို့အကောင်လေးတွေစီကနေတဆင့်ခံပြီးတော့ကူးသလားဒါကတော့အငင်းပွားနေတော့မယ်ဗောနော်အဲဒါမဲ့သေချာတာတစ်ခုကတော့ဒီသူ့
ဟိုဗိုင်းရပ်စ်ကဒီလူစီမှာဖြစ်နေတဲ့ဗိုင်းရပ်စ်နဲ့မိလိုစီမှာရှိနေတဲ့ဗိုင်းရပ်စ်နှစ်ခုကိုရှင်ကြည့်မယ်ဆိုလို့ရှင်တော့တိတ်ပြီးတော့ပြောင်းလဲတာတိတ်မရှိဘူး percentage နည်းနည်းလေးပဲရှိသေးတယ်ပေါ့နော်ပြောလို့ရပါတယ
် so အဲ့လိုမျိုးပေါ့နော်ပြောင်းလဲတာတိတ်မရှိတာဘယ်လောက်များအန္တရာယ်ရှိပါလဲဒီလူကိုကူးလာတဲ့ဆိုရင်လည်းဘယ်လောက်အန္တရာယ်ရှိလဲပြောပြပေးပါ
ဟုတ်ကဲ့ပါပြောင်းလဲတာတိတ်မပြောင်းသေးတဲ့ဟာနှစ်ပြောင်းဒီကနေပြီးတော့သူ့ရဲ့မူရင်းကနေပြီးတော့ဒီလူစီကိုရောက်တဲ့အချိန်မှာတိတ်မပြောင်းရသေးဘူးဆိုသူ့မှာပြောင်းလဲနိုင်ချေရှိတယ်ပေါ့နော်ဟိုဆာဆွန်မှာဆိုတော့ဆာဆိုလို့ရှိရင်က89သူ့ရဲ့မူရင်းစင်းမြင့်နေဆိုသူက89ရာခိုင်နှုန်းလောက်ပဲတူတယ်နောက်ဟိုမားဆိုလို့ရှိရင်လည်းသူ့ရဲ့မူရင်းစင်းမြင့်နေဆို90ရာခိုင်နှုန်းလောက်ပဲတူတယ်အဲ့လိုမျိုးတွေရှိခဲ့တယ်ပေါ့ဆိုတော့ဒီကောင်ကသူက96.2ရာခိုင်နှုန်းလောက်တူတယ်ဆိုတဲ့ခါကျတော့သူ့မှာထပ်ပြီးတော့ပြောင်းရင်ဘာတွေထပ်ပြောင်းမလဲဆိုတဲ့ဟာမျိုးတွေကရှိတယ်။ဟိုမင်းတို့ကနေပြီးတော့အပီးတိုင်တောင်တော့မပြောင်းရသေးဘူးပေါ့နော်။အသေးချာတောင်မပြောင်းရသေးတော့အကြောင်းလူတွေစီကိုရောက်တဲ့အချိန်မှာဆိုတော့ခါကြတော့ဟိုရုတ်တရက် shock ရသလိုဖြစ်ပြီးတော့အမှလူကဘယ်လိုပြန်လောက်ရလူရဲ့ခုခံကဘယ်လိုပြန်လောက်ရမယ်ဆိုတဲ့ဟာမသိဘူးဖြစ်နေတာပေါ့နော်။ခုလုံးနေကုသဆေးတို့ဗိုက်ရပ်စ်တို့ကဒီဗိုင်းရပ်စ်ရဲ့ဒီအခွန်ပေါ်ကဒီစူးရှုံလေးကိုသူကတားဂက်လုပ်နေတယ်။ဆက်ခါကြတော့ဒီစင်ငယ်ပြောင်းလဲမှုတွေဖြစ်သွားပြီဆိုလို့ရှိရင်ဗိုင်းရပ်စ်ရဲ့ယောဂပေးနိုင်သွားတယ်ဒါမှမဟုတ်ယောဂပြင်းထန်နိုင်သွားတယ်အဲ့ဒါမျိုးတွေကပြောင်းလဲပါမလားဆိုတဲ့ဟာတွေကိုတော့ကြိုပြီးတော့စဉ်းစားဆင်ခြင်ရမှာတော့
ဆိုတော့ခင်ဗျားတတော်အန္တရာယ်ရှိတယ်ပေါ့နော
်ဟုတ
်သူ့ရဲ့မူလကနေပြီးတော့ပုံစံပြောင်းသွားတာနဲ့အပြန်အန္တရာယ်ပေးနိုင်တဲ့ပုံစံကလည်းပြောင်းသွားတယ်ပေါ့နော
်ပြောင်းသွားပါတယ်1918-1920လောက်ပါဖြစ်ခဲ့တဲ့ဟာဆိုလို့ရှိရင်စပိန်တို့ကသူတို့ကမ္ဘာကပ်ပဲ Spanish flu ဆိုပြီးတော့သူတို့ခေါ်တယ်ပေါ့နော်အခု Royal flu pandemic လို့လည်းခေါ်တယ်ဒါအဲ့ဒီဟာမှာဆိုလို့ရှိရင် first wave second wave ကသူက first wave ကသူက virus မပြောင်းခင်ပေါ့နော် virus ကတော့လို့ကူးတယ်ပြီးတော့ပြန်ကျသွားတယ်ကြောက်ရတဲ့ဟာပြီးသွားတဲ့ခါကျမှနောက်တစ်ချိန်ထပ်ပြီးကူးတယ် first wave မှာဆိုလို့ရှိရင်အခုချိန်ဖြစ်ဖြစ်ချင်းဆိုရင်အသက်ကြီးတဲ့လူတွေကိုတားဂက်ထားမယ်နောက်ပြီးတော့ပေါ့နော်ယောဂအခန့်ရှိတဲ့လူမမတွေကိုတားဂက်ထားမယ်ဒါပေမဲ့တကယ်လို့ virus ကဒီစင်ငယ်ပြောင်းလဲမှု mutation ဖြစ်သွားပြီဆိုလို့ရှိရင်သူ့ရဲ့တားဂက်လုပ်တဲ့ population ကလည်းပြောင်းသွားနိုင်တယ်အခုအသက်ကြီးတဲ့ဟာယောဂအခန့်ရှိတဲ့လူတွေဖြစ်ပေမဲ့ပြောင်းသွားပြီဆိုရင်ယောဂဖြစ်နိုင်စားပို့ပြီးတော့ပြင်းထန်လာပြီဆိုရင်ကလူငယ်တွေဖြစ်လာနိုင်တာကလေးတွေဖြစ်လာနိုင်တယ်အဲ့လိုမျိုးပေါ့နော်ပုံစံပြောင်းသွားရယ်ဆိုလို့ပို့ပြီးတော့ဆိုးလာနိုင်တယ်ဒါပြီးအဲ့ဒါကြောင့်မဖြစ်ရခင် second wave ကိုမတိုင်ခင်ကိုကာကွယ်ဆေးကိုထုတ်ကြမယ်ဆိုပြီးတော့အခုစိုင်းပြနေကြတာပါဟုတ
်မှာကင်ဆာဝင်းပြည့်ပြောကြခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့မြို့တော်ရဆန္ဒကိုဒီမှာပဲညှနာလိုက်ရတယ်နောက်တစ်ပတ်မှာပြန်ကြည့်ကြပါ
မေလ22ရက်တောက်ချာနေ့အတွက် VOA မြန်မာပိုင်းကထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မောင်ကတလှည့်ပြောပါဦးမယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ကြောင့်သေဆုံးသွားသူတွေကိုအောက်မေ့တဲ့အထိတ်အမှတ်နဲ့အစိုးရရုံးအဆောက်အဦတွေထိတ်မှတ်နေရတွေမှာ၃ရက်အလံတိုင်ဝက်ချထွင်ဖို့သမ္မတဒေါ်နယ်ထရမ့်ကအမိန့်ပေးထားပါတယ်။တင်းလာနေ့အမေရိကန်မှာကြားရောက်တဲ့အကြဆုံးစစ်သည်များအတွက်အထိတ်အမှတ်နေ့မှာအလံတိုင်ဝက်လွှင့်တာဟာနိုင်ငံအတွက်ပေးဆပ်ခဲ့ကြတဲ့စစ်မှုရမ်းတွေကိုဂုဏ်ပြုကြောင်းပြသတာဖြစ်လိမ့်မယ်လို့သမ္မတက Twitter လူမှုကွန်ရက်ပေါ်မှာရှင်းသားခဲ့ပါတယ်။ COVID-19 ရောဂါထိန်းချုပ်တဲ့အနေနဲ့ဗြိတိန်နိုင်ငံကိုရှေ့လကစပြီးလေယာဉ်နဲ့ရောက်လာကြတဲ့နိုင်ငံသားတွေအပါအဝင်ဘယ်သူမှဆို14ရက်တိကျခွဲနေကြရမှာဖြစ်ပါတယ်။နိုင်ငံတကာခီးသွားတွေဆိုရင်သူတို့တဲခုံမဲ့လိပ်စာပေးကြရမှာဖြစ်ပြီးရှောင်းတခင်ဆစ်လို့တိကျခွဲစောင့်ကြည့်စည်းကမ်းတွေကိုချိုးဖောက်ရင်းဒဏ်ငွေဆောင်ရမှာဖြစ်ပါတယ်။စင်ကာပူနိုင်ငံမှာတော့ဒီကနေ့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်သူရာနဲ့ချီရှိတာကြောင့်အခုဆိုရင်ဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း3000ကျော်သွားပါပြီ။ဒီကနေ့ရောဂါကူးစက်ခံရသူ612ယောက်ထက်မနည်းမှာအများစုကပြည်ပကနေလာရောက်အလုပ်လုပ်ကြသူတွေဖြစ်ပါတယ်။ဟောင်ကောင်ရဲ့ကိုပိုင်အုပ်ချုပ်ရေးကိုအားနည်းစေနိုင်တဲ့လုပ်ရက်တစ်ခုမှမလုပ်ဖို့အမေရိကန်ပြည်ထောင်စုကတရုတ်နိုင်ငံကိုတတိပေးလိုက်ပါတယ်။ဟောင်ကောင်ကဒီမိုကရေစီတောင်းဆိုဆန္ဒပြပွဲတွေမှာမကြာခဏအကြမ်းဖက်ဆန္ဒပြမှုတွေဖြစ်ခဲ့တာကြောင့်အမျိုးသားလုံခြုံရေးဥပဒေပြဋ္ဌာန်းမယ်လို့တရုတ်လုံတော်ကကြာသပတေးနေ့ကပြောကြားခဲ့ပြီးတဲ့နောက်အမေရိကန်ကခုလိုတတိပေးလိုက်တာပါ။ဟောင်ကောင်မှာတော့ဒီမိုကရေစီရေးလှုပ်ရှားသူတွေလွှတ်တော်အမတ်တွေဟာဒီကနေ့ပြည်မာကြီးအစိုးရဆက်ဆံရေးရုံးရှိတဲ့နေရာကိုချီတက်ဆန္ဒပြခဲ့ပါတယ်။တရုတ်နိုင်ငံကဒီနှစ်2020ခုနှစ်အတွက်ကာကွယ်ရေးအတုံးစီကိုမိနစ်ကထက်6.6ရာခိုင်နှုန်းတိုးမြင့်မယ်လို့ကြေညာပါရယ်။ဘေကျင်းမြို့တော်မှာကျင်းပနေတဲ့တရုတ်အမျိုးသားလွှတ်တော်မှာဝင်ကြီးချုပ်လီကဲချောင်းကပြီးခဲ့တဲ့နှစ်အတွက်စီးပွားရေးတုံ့တက်ချက်ကိုတင်ပြသွားခဲ့ပေမဲ့အစဉ်လာအတိုင်းခံမှန်းနေကြစီးပွားရေးတိုးတက်မှုနှုန်းအခုနှစ်ဘလောက်ဖြစ်မယ်ဆိုတာကိုတော့ပြောမသွားခဲ့ပါဘူး။ VOE မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိဝါရှင်တန်မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတောက်ချာနေ့ညအတွက်ရေဒီယိုအသံမှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်လေးကိုနားဆင်အားပေးကြည့်ရှုကြရတဲ့အတွက်ကျေးဇူးတင်ပါတယ်။ကျမဆုမြတ်ပါပါ။
This program has come to you from the Voice of America, Washington.